Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ် February 18ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုက်တိုမီတာ1632.25တို့အပြင်လိုက်လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဂါဇာဒေသမှာအပြစ်ခတ်ရဲဆဲချဖို့ကုလသမဂ္ဂမှဆုံးဖြတ်ချက်ချရင်အမေရိကန်ကဗီဒီယိုအနားနဲ့ပယ်ချမယ်လို့သတိပေးပါတယ်။ကွယ်လွန်သူရုရှားတိုက်ခိုက်ခေါင်းဆောင်နာဗာနီကိုဂုံပြူသူ400ရောရုရှားမှာဖမ်းဆီးခံရပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မှန်ရင်ချင်းနဲ့နေသူပြောပြသွားမှာပ
ါရခိုင်တပ်တော် AA ရဲ့နယ်မြေသိမ်းတိုက်ပွဲအခြေအနေဘယ်လိုရှိနေပါသလဲ
ပြောရရင်ဒီ8500ခန့်လုံးတိုတိုထိအောင်ဒီရခိုင်တပ်တော်ရဲ့ဒီဒီရဲ့ဒီစေးရဲလက်အောက်ထက်မှာရှိနေတယ်ဆိုလို့ရတယ်ပေါ့ဘာကြောင့်လဲဆိုတော့
ဒါကတော့မြမနိုင်ငံရေးလေးလာတုံသက်သူလည်းဖြစ်ရခိုင်ရေးကျွမ်းကျင်သူလည်းဖြစ်တဲ့ကြော်ဆန်းလိုင်ကိုဆက်သွယ်မေးမြန်းထားတာပါဒီရခိတအိမ်မက်ရခိတလမ်းစဉ်နဲ့ပတ်သက်ပြီးတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုလည်းထုတ်လင်းမှာပါနောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြမပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့အတူပြောပြမှာပ
ါဂါဇာဒေသမှာမနေ့ညဘက်ကနေဒီနေ့တနင်္ဂနွေနေ့အထိအစ္စရေးစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အနည်းဆုံး18ဦးသေဆုံးကြောင်းစစ်ဘက်ဆိုင်ရာဝန်ထမ်းတွေနဲ့ကိုယ်တိုင်တွေ့သူတွေကပြောပါတယ်ချိန်ထဲမှာပဲအပြစ်ခတ်ရဲစဲရေးအတွက်ကုလသမဂ္ဂကဆုံးဖြတ်ချက်မူကြမ်းရေးဆွဲထားတာကိုဗီဒီယိုအနာသုံးပယ်ချမယ်လို့အမေရိကန်ကသတိပေးထားပါတယ်အစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ကကုလသမဂ္ဂဆုံးဖြတ်ချက်ချမယ်အစားကျေစာအပြစ်ခတ်ရဲ့စည်းရင်းနဲ့မဟာမတ်တွေဖန်ဆီးထားတဲ့ဒဇာကန်တွေပြန်လုပ်ပေးသဘောတူညီချက်ရနိုင်မှုမျှော်လင့်နေတာပါ ဇွေးဝင်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကတော့ဟာမတ်စဖွဲ့တောက်ဆူချက်တွေဟာစိတ်ကူးရင်ဆန်နေဆိုပြီးတုံ့ပြန်ထားတယ်လို့ပါလက်စတိုင်းနိုင်ငံထူထောင်ဝင်ရမယ်အမေရိကန်နဲ့နိုင်ငံတကာရဲ့အဆိုပြုချက်ကိုလည်းပယ်ချထားပါတယ်ပါလက်စတိုင်းတွေနဲ့သဘောတူညီချက်ရရေးနိုင်ငံတကာရဲ့အစီအစဉ်တွေကိုလက်မခံကြောင်းနဲ့ပါလက်စတိုင်းနိုင်ငံအဖြစ်တစ်ပတ်သက်အတိအမှတ်ပြုတာကိုလက်ခံမှာမဟုတ်ကြောင်းလဲအစ္စရေးအစိုးရဖွဲ့ကဒီနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါပါလက်စတိုင်းနိုင်ငံထူထောင်ဝင်ပြုတာစစ်ပွဲအစပြုခဲ့တဲ့အောက်တိုဘာ9ရက်ဟာမတ်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုစုချရောက်လိမ့်မယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
1968ခုနှစ်ကတည်းကပါလက်စတိုင်းနယ်မြေတွေကိုအစ္စရေးသိမ်းပိုက်ခဲ့တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂထိပ်တန်းတရားရုံးဖြစ်တဲ့ ICJ မှာတနင်္လာနေ့ကြာရင်ကြာနာစစ်ဆေးတော့မှာပါကြာနာစစ်ဆေးမှုမှာနိုင်ငံပေါင်း52နိုင်ငံကအထောက်အထားတွေတင်ပြလိုက်မယ်လို့ခန့်မှန်းထားပြီးတော့ဒါဆိုရင် ICJ တရားရုံးသမိုင်းမှာအရင်ကတခါမှမရှိခဲ့ဘူးပါဘူး Netherlands နိုင်ငံ The Hague မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးရဲ့တပတ်ကြာစစ်ဆေးမှုမှာ American, Russia, တရုတ်နဲ့စတဲ့နိုင်ငံတွေကထွက်ဆိုကြဖို့ရှိပါတယ်အရှေ့ Jerusalem အပါအဝင်သိမ်းပိုက်ထားတဲ့ Palestine နယ်မြေတွေမှာ Israel ရဲ့မူဝါဒကျင့်သုံးတွေကြောင့်ဖြစ်ပေါ်လာတဲ့ဥပဒေအကျိုးဆက်တွေနဲ့ပတ်သက်လို့2022ခုနှစ်ဒီဇင်ဘာလမှာကုလသမဂ္ဂအထွေထွေညီလာခံကနေ ICJ တရားရုံးရဲ့အကြံဉာဏ်ကိုတောင်းခံခဲ့တာပါ ICJ ရဲ့အကြံပြုချက်တွေကိုမဖြစ်မနေလိုက်နာဖို့မလိုပေမဲ့လက်ရှိဂါဇာကမ်းမြောင်ဒေသမှာဟာမတ်စစ်သွေးကြွတွေပေါ်တိုက်ခိုက်မှုတွေကြောင့် Israel ပေါ်နိုင်ငံတကာဥပဒေကြောင်းအရဖိအားတွေတိုးလာနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်လက်ရှိဂါဇာကထိုးစစ်တွေမှာ Israel ကလူမျိုးတုံးအောင်လုပ်နေတယ်လို့တောင်အာဖရိကနိုင်ငံက ICJ မှာစွဲချက်တင်အမှုစစ်ဆေးနေတာနဲ့အခုပါလက်စတိုင်းမြန်မာအစ္စရေးသိမ်းပိုက်ထားတာကိုကြားနာမဲ့ကိစ္စကတော့တီးခြားစီဖြစ်ပါတယ်ရှင
်ဒီကနေ့မနေ့ပိုင်းရုရှားရဲ့တိုက်ခိုက်မှုတွေအတွင်းရှိုင်းအမျိုးအစားအဝေးထိန် drone စနစ်ခု SU-34 ဘုံကျဲလေယာဉ်ဒဇင်းနဲ့ KH-59 missile drone တစ်ခုကိုပစ်ချနိုင်ခဲ့တဲ့ကြောင်းယူကရိန်းလက်ထက်ကပြောလိုက်ပါတယ်ဘုံကျဲလေယာဉ်ကိုယူကရိန်းရှေ့ဘက်မှာပစ်ချခဲ့ပြီး drone နေနဲ့ missile drone ကိုတော့တခြားဒေသတွေမှာပစ်ချတာလို့လည်းပြောဆိုထားပါတယ်2022ခုနှစ်ဖေဖော်ဝါရီကျူးကျော်စစ်စတင်ချိန်ကလေးကရုရှားစစ်တပ်ကတပ်ဖွဲ့ဝင်4,230ဆုံးရှုံးခဲ့တဲ့အကြောင်းလဲဒီကနေ့ပဲယူကရိန်းလက်ထက်ကသတင်းထုတ်ပြန်ထားတာပါ။စနေနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တယ်လီဖုန်းဆက်သွယ်စကားပြောရမှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကယူကရိန်းအတွက် အကူအညီပေးရစီစဉ်ကိုအတည်ပြုနိုင်မှုအမေရိကန်ကွန်ဂရက်စ်တို့ကအမျှော်အမြင်ရှိရှိဆုံးဖြတ်လိုက်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။ရှီရန်စစ်မြေနာကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးသမ္မတဘိုင်ဒန်ရဲ့အပြည့်အဝအားပေးထောက်ခံမှုကိုကျေးဇူးတင်တဲ့အကြောင်းနဲ့အမေရိကန်လူတော်အနေနဲ့အမျှော်အမြင်ရှိတဲ့ဆုံးဖြတ်ချက်ချလိုက်မယ်လို့ယုံကြည်ကြောင်း X လူမှုကွန်ရက်မှာယူကရိန်းသမ္မတကပြောဆိုခဲ့တာပါ။မြို့နယ်လုံခြုံရေးညီလာခံအတွက်ဂျမနီနိုင်ငံမှာရောက်နေတဲ့ယူကရိန်းသမ္မတကလက်နက်ခဲယမ်းတွေနှေးပါလာတဲ့အတွက်ရုရှားကအင်အားပြန်လည်ဖြည့်တင်းမှုအချိန်ရသွားနိုင်တယ်လို့လည်းအမားမိတ်တွေကသတိပေးပြောကြားထားပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 5953ညไลโทมิเตอร์25กิโลเฮิรตซ์1783ญาไลโทมิเตอร์32กิโลเฮิรตซ์9335รอบเพียงสนิทตนิงฤมาไลไลมิเตอร์190กิโลเฮิรตซ์1505ก็นี่ปิ๊ดทุ่งเรียนไปได้เลยရှင
်ฟิวอเมริกันตะเมียนมาบายซีซินเยตนิงฤนี่ญาเปตะเรนี่ก็น้าสินเนี่ยล่ะဖြစ်ပါတယ်ကျင်းတောင်တွင်ထိဆုံးသွားခဲ့တဲ့ရုရှားတပ်ခံကောင်းဆောင် LSC Navalny အတွက်ဝန်ထမ်းချင်းထိမှန်ကျင်းပခဲ့ကြသူလူပေါင်း400ကျော်ရုရှားမှာဖမ်းဆီးခံရတဲ့အကြောင်းလူခွင့်ရေးလူရှုံးမှုဖွဲ့တစ်ခုကပြောလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်သူအတပ်ခံကောင်းဆောင်ကိုမျှော်လင့်နေသူတွေအတွက်တော့အသက်48နှစ်အရွယ်မှာထောင်နှင်းရုတ်တရက်ထိဆုံးသွားတဲ့အတွက်တုံ့လုံးစရာဖြစ်ခဲ့ရပါကွယ်လွန်သူရုရှားတပ်ခံကောင်းဆောင်ကိုအမတ်တရခုန်ပြူရဲ့ခန်းသားတွေအောက်မေ့ဘွယ်ထိမှတ်တဲ့နိုင်ငံရေးအရာဖိနှိပ်ခံရသူတွေအတွက်ရည်စူးပြီးပန်းတွေမိထုံးပွဲတွေကိုရုရှားနိုင်ငံကမြို့တွေမှာဒါမကပဲကမ္ဘာနိုင်ငံတွေမှာလည်းကျင်းပကြပါတယ်နိုင်ငံရေးအရာဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့မှတ်တမ်းတင်ပြုစုနေပြီးဥပဒေကြောင်းအရအကူအညီပေးနေတဲ့ OVD Info ဖွဲ့ကတော့ရုရှားနိုင်ငံကဒါဇင်နဲ့ချီရဲ့မြို့တွေမှာစင်နေညအထိဖမ်းဆီးခံရသူ400တယောက်ရှိတယ်လို့ပြောဆိုထားပါတယ်ရုရှားနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်မှာအများဆုံးဖြစ်200ကျော်ဖမ်းဆီးခံရတယ်လို့လည်းပြောဆိုထားပါတယ်ဖမ်းဆီးခံရသူတွေထဲရုရှား Orthodox Christian ကိုင်းနဲ့ပတ်သက်မှုမရှိတဲ့ Apostolic Orthodox ကိုင်းကဘုန်းတော်ကြီး Gregory Magno Voting ကိုလည်းပါဝင်ခဲ့တာပါကွယ်လွန်သူအတိုက်ခံခေါင်းဆောင်အတွက်အောက်မေ့ပင်ခန္ဓာကျင်းပမဲ့အစီအစဉ်ကိုလူမှုကွန်ရက်မှာကြီးညာခဲ့ပြီးတဲ့နောက်စနေနေ့မနေ့ပိုင်းမှာပဲနေအိမ်ပြင်မှာဖမ်းဆီးခံခဲ့ရတာပါလူစုလူဝေးလို့ဖို့စီစဉ်မှုနဲ့အရေးယူခဲ့ပြီးရက်စကန်မှာထိမ့်သိမ့်ထားတော့ရုတ်တရက်နှလုံးရောဂါကြောင့်ဆေးရုံပို့လိုက်ရတယ်လို့လည်း OVD Info ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ထိုင်ဝမ်ပိုင်ကင်မင်ဂျွန်းစုကမ်းလွန်ပင်လယ်ပြင်မှာပိုင်နဲ့ကျူးကျော်လာတယ်ဆိုတဲ့တရုတ်သင်္ဘောကိုထိုင်ဝမ်ကမ်းခြေစောက်တပ်တွေကလိုက်ဖမ်းရမှာတရုတ်ငါးဖမ်းသမားနှစ်ဦးရေနစ်သေဆုံးခဲ့ပြီးနှစ်ရက်အကြာအဲ့ဒီပင်လယ်ပြင်တဝိုက်မှာတရုတ်ရေတပ်ကတိုးမြင့်ကင်းလှည့်သွားမယ်လို့ပြောလိုက်ပါတယ်။ကင်မင်ကျူးစုတွေနဲ့ကီလိုမီတာအနည်းငယ်ပဲကွာဝေးတဲ့တရုတ်နိုင်ငံဇီမန်မြို့တောင်ဘက်ကန်ယိုရန်ပင်လယ်ပြင်ရေပိုင်နဲ့တဝိုက်မှာရေချောင်းဆိုင်ရာဥပဒေတွေကိုလိုက်နာဖို့တရုတ်ကမ်းခြေစောက်တပ်ဖူဂျင်းဌာနခွဲကနေပုံမှန်စောင့်ကြည့်သွားမယ်လို့တရုတ်တာဝန်ရှိသူကပြောပါတယ်ထိုင်ဝမ်နဲ့တရုတ်နိုင်ငံတွေကငါးဖမ်းတင်မော့တွေဟာအဲ့ဒီပင်လယ်ပြင်တဝိုက်မှာပုံမှန်သွာလာနေကြတာပါထိုင်ဝမ်ကျွန်းထက်တရုတ်နိုင်ငံနဲ့ပိုးပြီးနီးစပ်တဲ့ရေပြင်မှာတရုတ်နိုင်ငံကသွာလာလှုပ်ရှားမှုတွေများပေမဲ့ငါးဖမ်းသမားနှစ်ဦးရေနှစ်သေဆုံးတာမျိုးကတော့ဖြစ်လေဖြစ်တာမရှိပါဘူးတရုတ်အစိုးရကတော့ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံတစိုက်တစ်ပိုင်းဖြစ်တာသဘောထားနေတာဖြစ်ပါတယ်ရှင
်ထိုင်နိုင်ငံတရားရေးဝန်ကြီးကခံဝင်နဲ့ပြန်လွှတ်ပေးဖို့ပြည်ရဲ့သတင်းပတ်မှာပဲအတည်ပြုခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဟောတက်ဆန်ရှင်နာဝတ်ဒီနေ့တင်းတင်းဝင်နေမနေ့မှာပြန်လွတ်လာပါတယ်။အခရီးလိုက်စားမှုဆွဲချက်တွေနဲ့ထောင်နဲ့တစ်နှစ်ပြည်ထောင်ချခံနေရတဲ့ဝန်ကြီးချုပ်ဟောဒီနေ့စောရဲမှာပဲဘန်ကောက်မြို့ရဲတပ်ဖွဲ့စေယုံကြီးကနေပြန်လွတ်လာတာပါ။လေမင်းမှာချက်စီးထားတဲ့ဝန်ကြီးချုပ်ဟောကတော့သမီးဖြစ်သူနဲ့အတူကားစီးတဲ့စီးသွားတာတွေ့ခဲ့ကြပြီးသူလိုက်ပါသွားတဲ့ရင်ထဲဟာဘန်ကောက်မြို့နောက်ဘက်ကနေအိမ်ကိုတနားရီမပြည့်ခင်မှာပဲရောက်သွားပါတယ်။ဝန်ကြီးချုပ်ဖြစ်2001ခုနှစ်ကနေ2006ခုနှစ်ထိတာဝန်ယူခဲ့ပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းဖယ်ရှားခံရတဲ့တက္ကသိုလ်ဟာထိုင်းနိုင်ငံမှာဆယ်စုနှစ်နှစ်ခုနီးပါးကြာအငင်းပွားစရာနိုင်ငံရေးခေါင်းဆောင်ကျော်လည်းဖြစ်ခဲ့တာပါဆီယနာသိမ်းဖယ်ရှားခံရပြီးတဲ့နောက်ဝန်ကြီးချုပ်တာဝန်ယူစဉ်အာဏာအလွဲသုံးဆောင်မှုနဲ့တခြားဥပဒေချိုးဖောက်မှုတွေစတဲ့အမှုတွေနဲ့ရင်ဆိုင်ခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေညကျန်းသတင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့အတူပြောပြခဲ့တာပါအခုတော့ကျမတို့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုအရင်ဆုံး ကြည့်ရှုကြရအောင်ပါ။ရခိုင်ပြည်နယ်မှာအေးအေးရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာစစ်ကောင်စီတပ်သားတွေယာနဲ့ချီထွက်ပြေးတိမ်းရှောင်လာတယ်လို့ရိုဟင်ဂျာဒုက္ခသည်တွေလည်းရောက်ရှိလာတာမို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကနယ်စပ်လုံခြုံရေးကိုအထူးကြက်မှတ်တိုးမြှင့်ဆောင်ရွက်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြမှာပါရှင်။
ရခိုင်ပြည်နယ်ထဲမှာပြီးခဲ့တဲ့နှစ်2023ခုနှစ်အောက်တိုဘာလကနေစပြီးတော့ဖြစ်ပွားခဲ့တဲ့စစ်ကောင်စီတပ်တွေနဲ့အေးရခိုင်တပ်တော်တို့ကြားတိုက်ပွဲတွေပြန်ပြီးတော့ဖြစ်လာတဲ့အချိန်မှာတော့ဒေသရင်းမှာစစ်ရေးပဋိပက္ခတွေကတော်တော်လေးကိုပြင်းထန်လာခဲ့တာပါ။အဲဒီမှာအေးရခိုင်တပ်တော်ဘက်ကစစ်ကောင်စီရဲ့တပ်စခန်းတော်တော်များများကိုဇက်တိုက်ဆိုသလိုတင်ပိုက်လာနေချိန်မှာပဲစစ်ကောင်စီတပ်သားတချို့နဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေနောက်ပြီးတော့နေဆက်ကုံသွဲရေးဝန်ထမ်းတချို့အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်300ကျော်နေဆက်ဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတိမ်းရှောင်ထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကြာသပတေးနေ့မှာတော့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးတိမ်းရှောင်သွားတဲ့စစ်ကောင်စီရဲ့စစ်ဖက်ရပ်ဖက်နဲ့ဌာနဆိုင်ရာလူပေါင်း330ကိုရေချောင်းကနေတဆင့်ဘင်္ဂလားဒေ့ရှ်အစိုးရကပြန်ပြီးတော့ပို့ဆောင်ပေးလိုက်ပါတယ်။တင်မောနဲ့နှစ်တုပ်ခွဲပြီးတော့ပြန်လည်ပို့ဆောင်ပေးတဲ့သူတွေထဲမှာထိခိုက်ဒဏ်ရာရသူတွေလည်းပါပါတယ်။ပြန်ပြီးတော့ပို့လိုက်တဲ့အထဲမှာတော့ရခိုင်ပြည်နယ်ကစစ်ကောင်စီနေကြားဆောင်ရဲတပ်ဖွဲ့ဝင် BGP 302ဦးသူတို့ရဲ့မိသားစုဝင်4ဦးစစ်တပ်အရာရှိ2ဦးလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူ18ဦးနဲ့အရသား4ဦးပါဝင်ပါတယ်။သူတို့ကိုကြာသပတေးနေ့မနက်ပိုင်းမှာပဲ Cox's Bazaar ကဥကီးယားမှာရှိတဲ့ဘင်္ဂလားဒေ့ရှ်ရေတပ်စိတ်ကမ်းကနေတင်မောနဲ့မြန်မာဘက်ကလာပြီးတော့ခေါ်သွားတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် VOA သတင်းတောက်ကပြောပါတယ်။သူတို့ကိုတော့မြန်မာတမ်အမတ်ကြီးဦးအောင်ကျော်မိုးဦးဆောင်နဲ့မြန်မာကိုယ်စားလှယ်ဖွဲ့ကရေတပ်စိတ်ခံတရားမှာလက်ခံခဲ့တာဖြစ်ပါတယ်။အခုချိန်ထိကလည်းရခိုင်ပြည်နယ်ထဲမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။စစ်ကောင်စီဘက်ကလေကြောင်းကရောရေကြောင်းကပါပြင်းပြင်းထန်ထန်တိုက်ခိုက်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းထိကိုလက်နက်ကြီးကြီးကျရောက်ပေါက်ကွဲလို့ဘင်္ဂလားဒေသခံအမျိုးသမီးတဦးနဲ့ရိုဟင်ညာအမျိုးသားတဦးအသက်ဆုံးတဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတမ်မတ်ကိုဆင့်ခေါ်ပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။လက်တလုံးမှာတော့မြန်မာနိုင်ငံဘက်မှာဖြစ်ပွားနေတဲ့စီးပရိပခတွေကြောင့်မြန်မာပြည်ဘက်ကဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထပ်ပြီးတော့ဝင်လာမှာကိုစိုးရိမ်ရတဲ့အတွက်နက်မြစ်အပါဝင်နေဆက်တလျှောက်မှာတော့ဘင်္ဂလားဒေ့ရှ်နေကြာဆောင်တက်နဲ့ကမ်းခြေဆောင်တက်တွေကလုံခြုံရေးကိုအထူးတင်းကျပ်ထားပြီးတော့စစ်လက်နက်အင်အားအပြည့်စုံနဲ့နေဆက်မြင်းတဝိုက်မှာကင်းလဲ့လဲနေပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတောင်းနဲ့ချီပြီးတော့လည်းထွက်ပြေးတိမ်းရှောင်နေရပါတယ်။အဲ့ဒီထဲမှာရိုဟင်ဂျာကြီးရွာသား100ကျော်ကဘင်္ဂလားဒေ့ရှ်နေဆက်ဘက်ခြမ်းကိုသူတို့ထွက်ပြေးသွားကြပေမဲ့ဘင်္ဂလားဒေ့ရှ်နေဆက်မှာရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလက်မခံမဲနဲ့နတ်မြစ်ကနေပြီးတော့မှမြန်မာပြည်ဘက်ခြမ်းကိုပြန်ပြီးတော့ပို့ဆောင်ပေးခဲ့တယ်လို့သိရပါဗျ။အဲဒီတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုလည်းပြေးလို့မရဘူး။ရခိုင်မြောက်ပိုင်းမှာလည်းတွာလာခွင့်ကန့်သက်ခံထားရတဲ့ရခိုင်မြောက်ပိုင်းကရိုဟင်ညာမွတ်စလင်တွေရဲ့လက်တလုံးလုံခြုံရေးအခြေအနေကဘလောက်ထိစိုးရင်စရာရှိနေပါသလဲ
။ရခိုင်မြောက်ပိုင်းမှာရိုဟင်ညာတွေဟာအလုံးအခါခဲမှာရှိပြီးအေနဲ့စစ်ကောင်စီနှစ်ဖက်တိုက်ပွဲကြောင့်မှာတစကားအပြစ်ချင်းနေပြီးလနဲ့ကြီးလနဲ့ငယ်များထိမှန်၍တေဆွန်းသူမြားဖြားနဲ့ထိခိုက်ဒဏ်ရာရသူလည်းမြားဖြားရှိနေကြောင်းဖြေတွင်နေတိုင်းသူရိုဟင်ဂျာများဤချောချရှာရသိရှိရပါသည်လက်တလောနေဆက်လုံချုံ၏ကဘင်္ဂလားဒေ့ရှ်နေဆက်တစ်လျှောက်ဘင်္ဂလားဒေ့ရှ်နေကြာဆောင်တက် BGB နေကြာဆောင်တွေတင်းရှဲတတယ်လို့ကြားသိရပါသည်လုံချုံရဲ့ကင်မရာတွေလည်းထက်စင်တတဲ့အတွက်အဝဲအထွက်မရှိသလောက်ပါပဲဗျာမြန်မာဘက်ကပြေးရှောင်လာတဲ့ရိုဟင်ဂျာတွေကိုဒီဘက်ကခန့်ထက်ကွဲမဖြုတ်ပါဘူးမြန်မာဘက်ကလာတဲ့ရိုဟင်ဂျာတွေအပါအဝင်အကြမ်းတုံများပါမိသူတဝူးတရုတ်ကမှဒီဘက်ကိုဝင်ခွင့်ပေးမှာမဟုတ်ဘူးလို့သိရှိရပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအခုလိုမျိုးစစ်ကောင်စီတပ်သားတွေယာနဲ့ချီပြီးတော့အသက်လူပြေးလာကြတဲ့အပေါ်မှာတော့လွန်ခဲ့တဲ့2008ခုနှစ်ရခိုင်မြောက်ပိုင်းစစ်တပ်ရဲ့နေမြင့်ရှင်းလင်းရေးတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသူတို့လည်းအသက်လူပြီးတော့ပြေးလာခဲ့ရမှုပါတယ်။သူတို့တွေ့ကြုံနဲ့ရှင်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကအခုလိုပြောပြပါတယ်
။သူတို့ကိုကျွန်တော်အနေနဲ့ဒုက္ခရနိုင်တဲ့လူတွေသူတို့ကထေဝေကနီလွင်မြောက်ဖို့ချုပ်သွားခဲ့တဲ့ဒုက္ခရောက်လာတဲ့လူတွေ ဝဲလေတယ်လို့မြင်တယ်အာဂါတာစိတ်တော့မရှိပါဘူးရူဟိယာတွေဘက်ကအတန်းတန်ဆုံးခွန်ရီဖဲခဲစီကိုကြတိရပါတယ
်ဒါကတော့ရူဟိယာဒုက္ခတွေဥကြောင့်မြင်ပြောပြပေးခဲ့တာပါကော့စ်ဝဇားမှာရှိတဲ့တက်နက်ကတော့စိတ်အနာမှာတော့နမိကနေဖြက်ပြီးတော့ကူးလာတဲ့သူတွေကိုမြန်မာပြည်ဘက်ကိုပြန်ပြီးတော့ဘင်္ဂလားဒေ့ရှ်ကမ်းခြေစောင့်တပ်ဖွဲ့ကပို့ခဲ့ပါတယ်။လက်နက်အပြည့်ကင်ဆောင်ထားတဲ့နေသားစောင့်တပ်တွေအပါအဝင်စစ်ကောင်စီတပ်သားတွေအစုလိုက်အပြုံလိုက်ရောက်လာတဲ့အတွက်နေဆက်တစ်လျှောက်မှာလည်းသူတို့ဘက်ကလက်နက်အပြည့်စုံကင်ဆောင်ပြီးတော့အထူးတက်လန့်ထားရတယ်လို့တက်နက်စခန်းကန်ယိုရန်စောင့်တပ်ရဲ့အကြီးအကဲဒုတိယတပ်မှူးမဂျစ်ကပြောပါတယ်။ဒွေညာဒုက္ခတဲ့ကိုအောင်မြန်ပြောပြတာကတော့
မမပက်ကဟိုနေချာဆောင်ရေတပွဲဝင်တွေဟိုဘင်္ဂလားဒေ့ရှ်ကိုဟိုပြေးဝင်လာတဲ့ဟာနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ဆိုရင်ဒါကဟိုသူတို့ကဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဟိုနေချာဆောင်တက်စီကိုပဲသူတို့လာပြီးတော့ကိုလိုလာရှိတယ်။အဲဒါဆိုဟိုနိုင်ငံအရှင်းရှင်းပေါ့နော်။အဲသူတို့နေဆက်ဆိုင်တာသူတို့နကူကတဲ့ကနေသူတို့ကထိတွေ့ဆက်ဆင်မှုတွေရှိတယ်ပြီးတော့ပြန်လည်နိုင်ငံလင်းထင်ဆဲဝေးတွေလောက်တာရှိတယ်အဲဒါကသူတို့ရှိချေရင်းနေမှုတော့ရှိတာပေါ့ဗျာအဲဒါကြောင့်မလို့သူတို့ကိုကုလုံခွင့်ပေးတာရှိတယ်ပြီးတော့အစိုးရဘက်ကလည်းအဲသူတို့နဲ့ပတိဘက်ကလည်းမရှိဘူးပြသနာလည်းမရှိဘူးဒီလူပေါ့ဗောနော်ဒါကြောင့်မလို့သူတို့ကုလုံခွင့်ပေးတာလေအဲအဲ့ဒါကြောင့်မလို့ဒါကဟိုအစိုးရဘက်ကအဲသူတို့ကိုဟိုနိုင်ငံတကာစီမင်းစီကံဥပဒေနဲ့အညီသူတို့ကိုဟိုကုလုံခွင့်ပေးတာလေပြီးတော့စာဝဲနဲ့ရစင်ပြန်အောင်ဟုတ်ချမ်းမရေးစေကူမှုတွေလေးလောက်ပေးတာရှိတယ်ဒါကသူတို့အစိုးရရဲ့ကံတာပေါ့ဗျာ
စီအေးတင်းမှလာနေတဲ့အချိန်မှာပဲစစ်ကောင်စီဘက်ကလေးချောင်းကနေပါတရဆက်တိုက်ခိုက်နေတာကြောင့်လုံခြုံရေးအထူးစိုးရိမ်ရတဲ့အတွက်စစ်တွေမြို့မှာရှိတဲ့ဘင်္ဂလားဒေ့ရှ်ကောင်စီဝင်ရုံးကတန်ယုံဝန်ထမ်းတွေကရန်ကုန်ကိုပြောင်းရွှေ့ဖို့စီစဉ်ခဲ့ပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနေဆက်မှာလူသေဆုံးတဲ့အထိလက်နက်ကြီးပစ်ခတ်မှုတွေနဲ့အန္တရာယ်တွေတော်တော်လေးကြီးနေတာကြောင့်ဒုက္ခတဲ့စခန်းနေရဲ့နောက်ပြီးတော့နေဆက်မြင်းတလျှောက်မှာဘုံညုံရေးကအထူးတင်းကျပ်ထားတာကြောင့်ရခိုင်မြောက်ပိုင်းမှာရှိတဲ့ရိုဟင်ညာတွေကဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခတဲ့စခန်းမှာရှိတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့လုံခြုံရေးစိုးရိမ်မှုကတော့မြင့်တက်လာနေတဲ့အခြေအနေဖြစ်ပါရဲ့ရှင်
။ဒါကတော့ရိုဟင်ညာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကနေမက်ဆူမွန်ကတင်ဆက်သွားတာပါ။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။ရခိုင်ပြည်မှာစစ်ကောင်စီတပ်တွေအကြီးအကျယ်အထိနာနေချိန်ရခိုင်တပ်တော် AA ရဲ့နယ်မြေသိမ်းနိုင်တဲ့အခြေအနေဟာ85ရာခိုင်နှုန်းထိရှိနေပြီလို့မြမနိုင်ငံရေးလေလာတုံသက်သူလည်းဖြစ်ရခိုင်ရေးကျွမ်းကျင်သူလည်းဖြစ်တဲ့ကျော်ဆန်းလှိုင်က VOA ကိုပြောပါရတယ်။တိုင်းသားလူမျိုးစုပေါင်းစုံလွတ်မြောက်ရေးနဲ့ပေါင်းဆက်မဲ့ရခိတလမ်းစဉ်ဆိုတာကရောပါပါလေ။American Hawaii တက္ကသိုလ်အာရှလေးလာရေးဌာနမှပွဲလွန်ပညာသင်ကြားနေတဲ့ကျော်ဆန်းလိုင်းကို Zoom ကနေဆက်သွယ်မိမြန်းထားပါတယ်ရှင်ရခိုင်တက်တော် AA အနေနဲ့ကသူတို့နည်းမျိုးတွေကိုသိမ့်ပိုက်လာနိုင်တဲ့အခြေအနေဆိုပြီးတော့သတင်းတွေမှလည်းတွေ့ရတယ်။နောက်ပြီးတော့တုံးသက်ရေးသားချက်တွေမှဆိုလို့ရှိရင်လေစီရေးရမှဆိုရင် AAR အပေါ်စီးရနေပြီးတော့စီရေးရအောင်မြင်မှုတွေရှိလာနေရဲ့ဆိုတော့ရခိုင်ပြည်နယ်မှာဗနရာခိုင်နှုန်းကြီးသိမ့်ပိုက်ထားနိုင်တဲ့အနေအထားရှိနေပြီလေရှင
်။ဆိုရခိုင်နှုန်းအရဆိုရင်ပေါ့နော်။အာပြောရရင်ဒီ85ခိုင်နှုန်းတိုထိအောင်ဒီခိုင်တတရဲ့ဒီရဲ့ဒီစေးရဲလက်အောက်ထက်မှာရှိနေတယ်ဆိုလို့ရတယ်ပေါ့။ဘာကြောင့်လဲဆိုတော့ဒီအခုရခိုင်မှာဖြစ်နေတဲ့ဟာကမျိုးပုံမှာကနည်းနည်းလေးပဲဖြစ်နေတာပေါ့။မျိုးပုံမှာပဲဖြစ်လာတာပေါ့။နေတွေအကုန်လုံးကတိတ်ကွေးမဖြစ်တော့ဘူး။အခုကမျိုးပုံရောက်သွားတဲ့အတွက်ကြောင့်ဒီမျိုးသိန်းတိတ်ကွေးပဲရှိဆန်နှွှဲနေတဲ့သဖို့ဖြစ်သွားတာပေါ့။ဆိုတော့ဒီ3ပုံ2ပုံလောက်ရဲ့ဒီရခိုင်ရဲ့နေမြေ3ပုံ2ပုံလောက်ကိုရခိုင်တက်တူလက်ထက်မှာရောက်ရလို့ပြောလို့ရတယ်လို့85ခန်းနှုန်းလောက်ကိုလေရခိုင်တက်တူရဲ့လက်ထက်ကိုရောက်နေဆိုလေပြောလို့ရတယ်ပေါ့ဟု
တ်အဲ့တော့ဒီမျိုးသိန်းတိုက်ပွဲတွေပေါ့เนาะအဲ့ဒါဆိုလို့ရှိရင်စီအရာကြည့်မယ်ဆိုလို့ရှိရင်အရေးပါတဲ့မျိုးတွေကို A ဘက်ကဟိုသိန်းပိုင်လာနိုင်တဲ့အနေအထားတွေမှာဆိုရင်ဘယ်မျိုးတွေလဲပေါ့เนา
ะအဓိကပထမအဦးဆုံးဒီသိန်းတဲ့မျိုးပေါ့เนาะဒီဘလဲဝါဆိုရင်လဲကလဒန်စီမံကိန်းရှိတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်နေတဲ့မျိုးပေါ့အာဒီမှာအဲ့လိုပုံစံမျိုးဆက်ဆက်နေတဲ့မျိုးကမြန်မာနိုင်ငံမှာရောအဲ့လိုပုံစံမျိုးရှားတယ်ပေါ့နော် ဆိုတော့ဒီဘက်ကဘင်္ဂလားဒေ့ရှ်ရှိတယ်ဒီဘက်မှာအိန္ဒိယရှိတယ်ပြီးတော့ဒီပလဲဝါနဲ့ဆက်ဆက်နေတဲ့ဟာကရခိုင်ပြည်နယ်3 4 5မျိုးနေနဲ့တစ်ဆက်တည်းဆက်ဆက်နေတာရှိတယ်ဒီပလဲဝါမျိုးနေနဲ့လေဆိုတော့အဲ့အကြောင်းတစ်ခုရှိမှာပေါ့ဒုတိယတစ်ခုကအခုမောင်တိုးပေါ့နော်မောင်တိုးမှာဆိုရင်အဓိကအရေးအဓိကမွန်ဒိုးမှာအခုအရင်ဖြစ်နေတဲ့ဟာကမွန်ဒိုးဆိုရင်လည်းဘင်္ဂလားဒေ့ရှ်နဲ့အဓိကဆက်ဆက်နေတယ်ဘင်္ဂလားဒေ့ရှ်ရဲ့အဓိကဝမ်ပေါက်ထွက်ပေါက်ဖြစ်နေတာပေါ့ဒီကွန်တီစစ်ဆန်ဝန်ဝေးဖြစ်ဖြစ်စီးပွားရေးရဖြစ်ဖြစ်ဒီအကုန်လုံးဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်နေတဲ့ဟာမွန်ဒိုးပေါ့ဒီဘက်မှာဆိုတော့နောက်တစ်ခုကစေးရရလို့လည်းပြောလို့ရတယ်ပေါ့နော်ဒီရခိုင်လူထုရဲ့ဒီပါဝါမွန်ကိုတုံ့ပြန်ပစ်လိုက်တဲ့ဆိုတဲ့ဟာကမြောက်ဥပေါ့ဆိုတော့ဒီမြောက်ဥကိုတင်ပစ်လိုက်တဲ့ဟာကဒီရခိုင်လူထုရဲ့စိတ်ပိုင်းဆိုင်ရာဒီတွန်လိုင်းအထက်မှာသူတို့ရဲ့ပါဝင်ပတ်သက်မှုနောက်တစ်ဆန့်ကိုမြတ်တက်သွားတယ်ပေါ့နော်နှိပ်ပေါင်း140နေပါသူတို့ရဲ့ဒီလက်ထက်မှာသူများလက်ထက်မှာဆိုလို့ရတယ်ပေါ့နော်ဆိုတော့ဒီဘက်မှာဒီလက်ထက်မှာရောက်နေတဲ့ဟာကိုပြန်လဲသိမ်းပြက်လိုက်တဲ့အတွက်ကြောင့်သူတို့မှာကတော့စိတ်တဲခွန်အောင်ဒီပြီးတော့ဒီမှာပူပေါင်းလှုပ်ဆောင်ဖို့ဆိုတဲ့ဟာကပို့ပြီးတော့နောက်တစ်ဆန့်ကိုတက်သွားတယ်ဆိုလို့ရတယ်ပေါ့
အရေးပါတဲ့ဒီမျိုးတွေပေါ့နော် A ဘက်ကသိမ်းပိုက်လာနိုင်တဲ့အခြေအနေဖြစ်လာတဲ့အဓိကအကြောင်းအရာဘာကြောင့်မှလဲရှင်
ဆိုတော့ကျွန်တော်တို့ကလက်ရှိနိုင်ငံရေးအခြေအနေကိုလေ့ကျင့်ဖို့လိုတယ်ပေါ့နော်ဒီကျွန်တော်တို့ဒီစိတ်အာနာရှင်စက္ကဆာပေါ့နော်လက်ရှိဒီစိတ်ကောင်းစီကနေပြီးတော့အာနာတင်းပြီးတော့၃နှစ်လောက်ဖြစ်တဲ့အချိန်မှာကျွန်တော်တို့ကြီးမမပြောင်းလဲမှုတွေအများမြင်လာရတယ်ပေါ့အထူးသဖြင့်ဆိုရင် 1027 လို့ခေါ်တဲ့ဒီတိတ်သူညာနှိတ်ခွန်စစ်ဆင်ရေးပေါ့နော်ရှမ်းမြောင်မှာဖြစ်တဲ့ဆင်ရှမ်းမြောင်မှာဖြစ်တဲ့စစ်ဆင်ရေးကဒီအောင်မြင်မှုကပေါ့နော်သူတို့ရဲ့အတွက်ကအခွန်လန်းတစ်ခုလိုပုံစံမျိုးပြီးတော့ဒီဟာကိုဖန်အောင်တစ်ခုလိုဖြစ်စေတာပေါ့သူကချမ်းမြောင်းဝါကနေပြီးတော့တစ်မျိုးပြီးအဲ့လိုပုံစံမျိုးရက်ပေါင်း၁၀ရက်လောက်မှနေပြီးတော့၁၀မျိုးလောက်ထိအောင်တင်းနိုင်တဲ့အဲ့လိုပုံစံမျိုးလှုပ်ဆောင်နေတဲ့ဟာကရခိုင်တက်တော်အတွက်ရောရခိုင်တက်တော်ကိုတိုင်လေးအိမ်မှာပါဝင်ရတာပေါ့နော်ဆိုတော့ရခိုင်တက်တော်ကိုတိုင်အတွက်ရောဒီသူတို့ရဲ့ဒီရခိုင်ပြည်မှာရှိနေတဲ့ဒီစိတ်သိတွေအတွက်ရောအကုန်လုံးဒီမှာအထက်မှနေပြီးအကျုံးရတာပေါ့ဆိုတော့ပြောရရင်လက်ရှိရှိမှာကဒီမြန်မာစစ်တပ်ပေါ့နော်ဒီလက်ရှိစက္ကဆစစ်တပ်ရဲ့နောက်ဆုံးအရှင်နေရောက်နေတာပေါ့နော်သူတို့ရဲ့ဒီလူအောင်အောင်ပြီးတော့အဝူးဆိုင်ကျစ်လိုက်လို့ရတယ်ပေါ့နော်သူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာပျော်လွှေးမှုကလည်းအရင်အတိတာတယ်နိုင်ငံအဝူးဆိုင်ဘင်္ဂလားဒေ့ရှ်မှာဘင်္ဂလားဒေ့ရှ်ဆိုရင်လည်းအခုမင်းညာကဆိုရင်လူ330ပေါ့နော်စေသား330ပြန်ထွက်ပြေးတော့တဲ့ဟာကိုသူတို့ပြန်ယူရတာရှိရယ်ပြီးတော့အိန္ဒိယဘက်မှာဆိုရင်ယာနန်းရှိပြီးတော့စစ်သားတွေထွက်ပြေးတာတော့စိတ်ပစ္စည်းတွေကမတိတ်တော့ဘူး။ရာနှန်းရှိပြီးတော့ထွက်ပြေးတယ်။ပြီးတော့နောက်တစ်ခုရှိရကဒီရခိုင်လက်နဲ့ရှာတာပေါ့နော်။ရခိုင်မှာလည်းလက်နဲ့ရှာတယ်။ချမ်းမြောက်မှာလည်းအဲ့လိုမျိုးဆိုမျိုးလက်နဲ့ရှာတဲ့ဟာကရခိုင်တက်တော်အတွက်ဒါကအခွန်ကောင်းဖြစ်သွားတာပေါ့။ဆိုတော့ဆိုလိုချင်တာကဒီအရှင်စစ်တပ်ရဲ့အဓိကအငန်းဆုံးအရှင်တွေရောက်တာပေါ့။စစ်တပ်ရဲ့အဓိကအငန်းဆုံးအရှင်မှာသူတို့အနေနဲ့ဒါကိုအကောင်ဆုံးအခွန်ရေးတစ်ခုအနေနဲ့အသုံးချပြီးတော့ဖြစ်လာတာဆိုလို့ရတယ်ပေါ့။ဟု
တ်။အဲ့တော့ရခိုင်တက်တော်မှာဒီစီရေးအရာအင်အားပေါ့နော်နောက်ပြီးတော့ဒီရခိုင်တပ်တော်ကိုဥဆောင်နေတဲ့ဒီရခိုင်ခေါင်းဆောင်တွေပေါ့နော်ဒီရဲ့စွမ်းရည်ရောဘယ်လိုသုံးသပ်လဲရှင
်โอเคပါဆိုတော့ပထမအဦးဆုံးဒီစစ်အင်အားအရှင်တွေပေါ့နော်အဲ့တော့နိုင်ငံတနိုင်ငံအနှံ့လုံးမှာဒီလက်ရှိပေါ့နော်ဒီတန်ရတော်လက်နက်ကန်အခွေစေးမှာတန်ရတော်လက်နက်ကန်တန်ရတော်တူလိုင်းရဲ့လက်နက်ကန်အခွေစေးတွေရဲ့နိုင်ငံအနှံ့ဒီတက်ဖြန်းထားနေတာဆိုလို့ကျွန်တော်တို့ပြောလို့ရတာကရခိုင်တက်တူတစ်ခုတည်းရှိလို့ဆိုလို့ရမယ်။ဆိုတော့ချမ်းမြောင်မှာလည်းရှိရယ်၊ကရှမ်းမှာလည်းရှိရယ်၊ကရန်မှာလည်းရှိရယ်။ဆိုတော့စကိုင်းမှာလည်းရှိရယ်။ဆိုတော့အကုန်လုံးရှိရယ်ပေါ့နော်။ဆိုတော့ဒီတက်ဖြန်းထားနိုင်တဲ့မုံကိုကျေးရှင်းအောင်ဒီတက်တူရခိုင်တက်တူရဲ့စိတ်သားအံ့ဘလောက်ရှိလေးဆိုတဲ့ဟာကိုကျွန်တော်တို့ကတော့နေနေတော့ခံမှန်းဖို့ခက်တယ်ပေါ့။ဒါပေမဲ့2020နဲ့နှိပ်မှာတော့ဒီဘူရှုထွန်းမြတ်နိုင်ငံကတော့3000လောက်ရှိရယ်လို့ပြောရယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ပြန်စမ်းစားတဲ့အချိန်မှာငါ4000ကနေ5000ဝန်းကျင်လောက်ဟဲ့လောက်ထိအောင်ရှိရလို့ပြောလို့ရရပေါ့နော်လက်ရှိရခိုင်မှာဖြစ်နေတဲ့ဟာပေါ့နော်ရခိုင်တက်တူရဲ့ဒုတိယတစ်ခုကခေါင်းဆောင်ပိုင်းနှန်းဆိုရင်ရခိုင်တွေဒီတွန်လိုင်းရဲ့ဆက်ဆက်ပေါ့နော်ရခိုင်လူမျိုးတွေရဲ့ဖက်မှာကြည့်မိဆိုသူတို့ကခေါင်းဆောင်ခေါင်းကိုအရင်မြှောက်ခေးကြတယ်ပေါ့သူတို့ကဆိုတော့ရခိုင်ပြီးတော့ဒီနှစ်ကျွန်တော်တို့ဦးနာပြောတဲ့ဒီရခိုင်ပြည်ရန်ကြဆုံးလာ1980နဲ့ငါးမှာကလေးကနေပြီးတော့ခေးဆက်ဆက်တွန်လိုင်းရင်ရှိခဲ့တယ်ရခိုင်ရဲ့ဒီသူရဲ့တော်လိုင်းရဲ့အဆက်ဆက်ရှိခဲ့တယ်။တော်တော်အခုလိုပုံစံမျိုးခေါင်းဆောင်ပေါ့နော်အခုလိုပုံစံမျိုးခေါင်းဆောင်ကိုသူတို့မတွေးခဲ့ဘူးလို့ဆိုလို့ရတယ်။ဘာကြောင့်လဲဆိုတော့လူငယ်ဖြစ်တယ်နောက်တစ်ခုရှိရကလက်ရှိရခိုင်ခေါင်းတော်လိုင်းအထက်မှာဆိုရင်မြောက်ပိုင်းဘက်ကရခိုင်ပြည်နယ်ရဲ့မြောက်ဘက်ဘက်ကတော်လိုင်းခေါင်းဆောင်တွေပိုထွက်တယ်။ဒ ဲ့ဒါပေမဲ့လက်ရှိအေအေထဲမှာဆိုရင်ဘုဒေါက်တာညိုထွန်းအောင်ပေါ့နော်ဘုံမူကြီးဒေါက်တာညိုထွန်းအောင်ဆိုရင်တောင်ပိုင်းဖက်ကပေါ့နော်သူကကြောက်ဖြူကဆိုတော့ဒီဖက်မှာကြောက်ဖြူကဖြစ်တဲ့ဆိုတော့ရှင်နာကတော့မြောက်ပိုင်းနဲ့တောင်ပိုင်းကိုပေါင်းထားတဲ့တက်ထူးလိုပုံစံမျိုးဖြစ်သွားတာပေါ့ဆိုတော့ဥပမာ ALP ဖြစ်ဖြစ်ကျွန်တော်တို့နောက်အရင်တုန်းကတက်တွေမှာရတော့အဲ့လိုပုံစံမျိုးမရှိခဲ့ဘူးဆိုတော့နောက်တစ်ခုကဒီသူတို့ရဲ့ဒီခေါင်းဆောင်မုံပိုင်းကိုပြောတဲ့အချိန်မှာသူတို့မဟာဗျူဟာကြက်ကြက်လှုပ်ဆောင်နိုင်မှုပေါ့ဆိုတော့ရခိုင်လူထုကိုလှုပ်လာတဲ့အချိန်မှာသူဥပမာရခိတအိမ်မက်တော့ပြီး Arrogant Drain တော့ပေါ့နော်ရခိတအိမ်မက်တော့ပြီးတော့နောက်ရခိတလန်းဆိုင်တို့ဆိုတဲ့ဟာကိုလှုပ်နေ strategy ကြက်ကြက်ရခိုင်လူထုကိုရှာပြနေတယ်သူတို့ပြောတဲ့အတိုင်းပဲသူတို့လည်းလှုပ်နိုင်တယ်သူတို့အဲ့လိုပုံစံမျိုးလှုပ်နိုင်တယ်ပြောတဲ့တန်းလေးလှုပ်တယ်အဲ့လိုပုံစံမျိုးဖြစ်တဲ့ဟာကဒီရခိုင်လူထုရဲ့အချိန်နေမှာလက်ရှိပေါ့လက်ရှိအရှင်ထေပေါ်တော့တမိုင်းအကြောင်းတစ်ချောင်းမှာအခုလိုပုံစံမျိုးခေါင်းဆောင်ကရှားတယ်လို့ပြောလို့ရတယ်ပေါ့သူအဲ့အကြောင်းဒီလက်ရှိခေါင်းဆောင်မှုကတော့ခိုင်လူတို့ရဲ့လိုလားတဲ့ခေါင်းဆောင်မှုပေါ့နော်အဲ့လိုပုံစံမျိုးသူတို့အဲ့အကြောင်းအစမတန်တိုးသွားတာပေါ့ဥမာရခိုင်တက်တော်ရဲ့အဝူးစင်ထွားရှိမယ်ပေါ့နော်စင်ငါးနေလောက်ရှိမယ်ပေါ့တစ်ဆောက်တဲ့2900ဆိုရင်ဆိုတော့ဒီစီလေးစင်ငါးနေလောက်မှာလူပေါင်း4000လောက်ကို4,500 လောက်ကိုနေပြီးတော့တက်အန်အားရှိနေတယ်ဆိုတဲ့ဟာကဆိုတော့ဒါကတော့အမခန့်ပါပဲပေါ့နော်သူတို့ရဲ့ခေါင်းဆောင်မှုစွမ်းရည်လှုပ်ဆောင်မှုစွမ်းရည်ကတော့အဲလေးစားစရာတော့ကောင်းပါတယ်လို့မြင်တယ်ဟုတ
်အဲ့တော့စစောပြောသွားတဲ့ဒီရခိတလန်းစင်ပေါ့နော်ဒီရခိတအိမ်မက်ဟိုရီမန်းချက်ဖြစ်တဲ့ဟိုရခိုင်ပြည်လွတ်မြောက်ရေးဆိုတဲ့အပိုင်းမှာအာဒါတိကျဟိုရခိုင်နိုင်ငံတော်ဖြစ်ဘလို့ပုံစံမျိုးအထိဟိုရီမန်းထားရလဲရှင်
โอเคဆိုတော့ဒီသူတို့ရဲ့ပြောလာတဲ့ဟာပေါ့နော်သူတို့စကားသူတို့ရဲ့ဒီ Rakita Lansing ကိုဒီ definition ဖွင့်လာတဲ့အချိန်မှာအများကြီးပြောလာတဲ့အချိန်မှာကျွန်တော်တို့ဘာတွေ့ရလဲဆိုတော့တီရှားနိုင်ငံထူထောင်ပါလားလို့ပေါ့နော်အဲ့လိုပုံစံမျိုးအဲ့လိုပုံစံမျိုးမဲလာတဲ့အချိန်မှာကျွန်တော်မျက်နှာကတီရှားနိုင်ငံထူထောင်ဖို့ဆိုတဲ့ဟာတဲ့ပေါ့သူတို့လိုချင်တဲ့ဟာကဒီ Rakita Lansing ရခိုင်လူထုရဲ့ရခိုင်ပြည်နယ်ကိုရခိုင်တပ်တို့ကအကုန်လုံးကိုထိန်းချုပ်မယ်ပြီးတော့ဒီရခိုင်တပ်တို့ရဲ့ပါတီဖြစ်တဲ့ဒီရခိုင် ULA ပေါ့နော် ULA ကအုပ်ချုပ်မယ်ရခိုင်လူမျိုးတွေကရခိုင်ပြည်နယ်ကိုအုပ်ချုပ်မယ်ဆိုတော့အဲ့လိုပုံစံမျိုးကိုပိုင်းအုပ်ချုပ်ခွန့်ပေါ့နော်အဲ့လိုပုံစံမျိုးကိုသူတို့ကအဓိကသွားတာပေါ့အခုဆိုရင်လည်းသူတို့တိုက်တယ်မင်းသူကဗိုလ်ချုပ်ထွန်းမြတ်နိုင်ကိုတိုင်ကလည်းပြောထားရှိတယ်ငါတို့လက်လက်ရေးကိုမကြေညာဘူးပေါ့ဆိုတော့ကျွန်တော်အဲ့လိုပုံစံမျိုးမြင်တယ်သူကသူတို့လိုချင်တဲ့နိုင်ငံရေးကရခိုင်ပြည်တလုံးကိုသူတို့အာနေနေရအောင်တိတ်မယ်ပြီးတော့အုပ်ချုပ်ရေးရင်တယောက်ကိုသူတို့ကိုယ်တိုင်စီမံမယ်လှုပ်ဆောင်မယ်ပြီးတော့နောက်တချို့ဟာတွေကကြတော့လေဥပမာငွေကြေးသုံးတာတို့ထွာတော့ကြတော့ကျွန်တော်တို့ဒီပြန်ပြီးဆွေးနွေးရမှာပေါ့နော်သူတို့အေးကိစ္စတွေကကြတော့ဒီဘလို့လုံးမလဲဆိုတဲ့ဟာကတော့နောက်တစ်ပိုင်းရှိမယ်လို့မြင်ရတယ
်အထူးသဖြင့်ပေါ့နော်ဗိုလ်ချုပ်ထွန်းမြတ်နိုင်ပြောတဲ့အထဲမှာလေဒီရခိတလန်းစင်နဲ့ဆက်ဆက်ပြီးတော့လူမျိုးပေါင်းစုံဒီလူမျိုးရေးဆိုတဲ့လမ်းစဉ်ပေါ့လေဆိုတော့အဲ့ဒီအပိုင်းကိုကြတော့ဘယ်လိုနားလည်လို့ရလဲရှင
်သူတို့လို့မဟုတ်ဘူးပေါ့နော်ဒီလက်ရှိအခြေအနေအထိမှာကျွန်တော်တို့ဒီစိတ်အာနာရှင်၃နှိပ်ပေါ့နော်ဒီစိတ်အာနာတင်းရ၃နှိပ်မှာကြည့်တဲ့အချိန်မှာဒီတန်တာလက်နက်ကန်ခေါင်းဆောင်တွေကအကုန်လုံးဒီနွေဦးတွန်လိုင်းအထက်ကိုထူးထွေးဝံပါတယ်ဆိုတဲ့ဟာလည်းနွေဦးတွန်လိုင်းရင်းမှာဖြစ်ပေါ်လာတဲ့ဒီလက်နက်ကန်တွေကိုဒီတန်တာလက်နက်ကန်ခေါင်းဆောင်တွေကပဲအကုန်လုံးကို train လုပ်ပေးရပေါ့နော်သူတို့ကဒါကဘာပေါ်ပြလဲဆိုတော့နေမတခုတည်းလွဲမြောက်လို့မရဘူးဆိုတဲ့ဟာကိုပြတာပေါ့ဆိုလိုချင်တာကရခိုင်တခုတည်းကွဲမြောက်လွဲမြောက်ကွဲပြီးတော့လွဲမြောက်နေအမြဲတမ်းဘုံလာကျင်းနေရင်ဒါကလွဲမြောက်တယ်လို့မဆိုလိုဘူးပေါ့လူတွေကအကြောက်တရားနဲ့နေရတယ်လူတွေနဲ့ဒီဘုံဒီအကြောက်တရားနဲ့နေရတယ်ဒီဒီအနိဋ္ဌာယုံနဲ့နေရပြီဆိုရင်ဒါလွဲမြောက်တယ်မဟုတ်လွဲမြောက်တာမဟုတ်ဘူးဆိုတဲ့ဟာကိုသူတို့ကွက်မြင်ရတာပေါ့အဲ့လိုပုံစံမျိုးပဲဒီရခိတလန်းစင်ဆိုတဲ့ဟာလည်းသူတို့အဲ့အကြောင်းရခိုင်တခုတည်းလွတ်မြောက်ရုံနဲ့မဟုတ်တော့ဘူးနိုင်ငံတခုနဲ့လွတ်မြောက်ရမယ်ဆိုတော့ပုံစံမျိုးနဲ့ကျွန်တော်မြင်တာပေါ့အနည်းဆုံးစင်ကာပူလောက်တောင်နေပြီးတော့ဒီစင်ကာပူလောက်ပေါ့နော်ဒီနွေဦးတွန်လိုင်းကပေါက်ပေါက်လာတဲ့လက်နဲ့နေပြီးတော့ဒီတွန်လိုင်းရဲ့နွေဦးတွန်လိုင်းကပေါက်ပေါက်လာတဲ့အနည်းဆုံးစင်ကာပူလောက်ကိုတောင် ULA ကနေပြီး train လောက်တာရှိရပေါ့နော်ဒီစိတ်တန်တဲ့ပေးရတော့လက်နဲ့တက်ဆန်ပေးရတော့နိုင်ငံအနှံ့ပေါ့ဆိုတော့ဒါကိုကြီးချင်အောင်ဖြင့်ဒီရခိုင်တခုတည်းလွတ်မြောက်ရုံနဲ့မဟုတ်တော့ဘူးတနိုင်ငံလုံးလွတ်မြောက်ပါပဲငါတို့ဒီစိတ်အနာရှင်စနိတ်ပေါ့နော်ဒီလီကနေပြီးတော့လွတ်မြောက်မယ်ဆိုတဲ့ဟာကိုသူတို့အနေနဲ့ကွန်းမြင်လာတယ်ပြီးတော့သူတို့လှုပ်ဆောင်တဲ့ဟာသူတို့အနေနဲ့မြင်လာတယ်ဆိုတဲ့ဟာတဲ့သူတို့လှုပ်ဆောင်တဲ့ဟာကအဲ့လိုပုံစံမျိုးတွေတွေ့ရတယ်ပေါ့
ရခိုင်ပြည်နယ်မှာအကြီးမားဆုံးစိန်ခေါ်မှုတွေထဲမှာတစ်ခုပါဝင်တဲ့ဒီရိုဟင်ဂျာမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်ရင် လက်ရှိဒီရခိုင်ခေါင်းဆောင်တွေရဲ့သဘောထားအမြင်တွေအောင်ဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ဆိုတော့လက်ရှိမှာပေါ့နော်ဒီအရင်နဲ့ပတ်သက်လာပြီဆိုရင်ရခိုင်ဖက်ကလူတွေကလည်းအရင် sensitive ဖြစ်တယ်ပေါ့နော်ဆိုတော့ဒါပေမဲ့ကျွန်တော်တို့ဒီ AA ရဲ့ခေါင်းဆောင်မုံပိုင်းမှာခေါင်းဆောင်မုံဖက်ကလူတွေကိုရဲ့ဒီပြိုရေးဟာပေါ့နော်သူတို့ရဲ့အာတုံ့ပြန်မှုတွေကိုခြေတဲ့အရှိမှာသူတို့ကဒီပတနာကိုအာဖြည့်ရှင်းရှင်းတယ်ပြီးတော့ဖြည့်ရှင်းရှင်းဖို့ဖြည့်ရှင်းဖို့အတွက်လည်းသူတို့မှလည်းလှုပ်ဆောင်နေတဲ့အပိုင်းလေးရှိမယ်ပေါ့နော်ဖြည့်ရှင်းရှင်းတယ်သူတို့ကိုယ်တိုင်ကလည်းဒါကိုအာဒါကိုနေပြီးတော့ဘယ်လိုပြောမလဲစိတ်ထားမှန်မှန်နဲ့ဖြည့်ရှင်းဖို့ကြိုးစားတာလေးတွေးရတယ်ဒီဥပမာဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ Ranger တွေကိုဒီဘက်ကနေပြီးတော့သူတို့အနေနဲ့အာဒါပြန်လာဖို့အတွက်အခြေအနေကိုအဲ့လိုပုံစံမျိုးပြောရဲဟာရှိပေါ့နော်သူတို့လက်ခံပေးဖို့ဆိုရဲဟာသူတို့အနေနဲ့နောက်တစ်ခုရှိတာကဒီပြဿနာကိုဖြေရှင်းဖို့အတွက်အာဒီနိုင်ငံကအဖွဲ့အစည်းတွေကိုလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ပြောထားဟာလေးတွေးရတယ်ပေါ့
ဒါကတော့တနင်္ဂနွေညကြမ်းတိုင်းတင်ဆက်နေတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ပါရှင
်။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုကြရအောင်ပါ။အခုတင်ဆက်မဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့စစ်မှုထမ်းဥပဒေအစီအစဉ်ရိုက်ခတ်မှုအကြောင်းကိုကြည့်ရှုရမှာပါ။2010ပြည့်နှစ်မှာစစ်အစိုးရထုတ်ပြန်ခဲ့တဲ့စစ်မှုထမ်းဥပဒေကိုအကောင့်ထဲဖော်ရမဲ့အာဏာသိမ်းစစ်ကောင်စီရဲ့အစီအစဉ်ကြောင့်ပြည်ရင်းပြည်ပပြင်းပြင်းထန်ထန်ဝေဖန်မှုတွေထွက်လာသလိုလူထုကြားမှာလည်းအတော်လေးအထိတ်လန့်ဖြစ်နေကြပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်ချက်နဲ့ဝေဖန်တုံ့ပြန်တာများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုတလောမီဒီယာတွေမှာလည်းဦးစားပေးသတင်းအဖြစ်ဖော်ပြကြဆိုရှယ်မီဒီယာတွေမှာလည်းဝေဖန်ဆွေးနွေးကြပြည်သူတွေကြားမှာလည်းအထိတ်တလန့်နဲ့စိုးရိမ်ပူပန်နေကြတဲ့သတင်းကတော့ပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းတဲ့သတင်းပဲဖြစ်ပါတယ်2010နာအဖခေဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကပြဋ္ဌာန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကို2024ဖေဖော်ဝါရီ10ရက်နေ့ကစတင်အာဏာတည်စေရမယ်ဆိုတဲ့အမိန့်ကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကလက်မှတ်ထိုးထုတ်ပြန်ခဲ့တာပါဒုတာဝန်ရေးသုံးပါးကိုစောင့်ထိန်ဖို့နဲ့နိုင်ငံတကာကာကွယ်ဖို့အတွက်ဒီဥပဒေကိုရည်ရွယ်ထုတ်ပြန်တာလို့စစ်ကောင်စီကဆိုပါတယ်ဒီဥပဒေအရအမျိုးသားဆိုရင်အသက်18နှစ်ကနေ35နှစ်အတွင်းအမျိုးသမီးဆိုရင်အသက်18နှစ်ကနေ28နှစ်အတွင်းအနည်းဆုံးနှစ်နှစ်စစ်မှုထမ်းမနေရစစ်မှုထမ်းကြရမှာပါဆရာဝန်အင်ဂျင်နီယာဘွဲ့ရပညာတတ်တွေကတော့အမျိုးသားဆိုရင်18နှစ်ကနေ45နှစ်အတွင်းအမျိုးသမီးဆိုရင်18နှစ်ကနေ35နှစ်အတွင်းရှိသူအားလုံးဟာအနည်းဆုံး3နှစ်မဖြစ်မနေစစ်မှုထမ်းကြရမယ်အရေးပေါ်အခြေအနေမှာဆိုရင်5နှစ်စစ်မှုထမ်းကြရမယ်လို့ပြည်သူစစ်မှုထမ်းဥပဒေကဆိုပါတယ်ဘာကြောင့်စစ်ကောင်စီအနေနဲ့ဒီဥပဒေကိုထုတ်ပြန်ရတာပါလဲအာဏာသိမ်းပြီးနောက်ပိုင်းမှာစစ်သားတွေစုဆောင်းနိုင်မှုတည်တည်တတ်တတ်ကြဆင်းလာတဲ့စစ်တပ်ကသူ့ရဲ့လူသားရင်းမြစ်လူအချက်ကိုဖြည့်ရှင်းဖို့အားထုတ်တဲ့အနေနဲ့ဒီလိုအန္တရာယ်ရှိတဲ့လုပ်ရပ်ကိုလှုပ်လာတယ်လို့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIP မှာအဲ့ပညာရှင်အဖြစ်ဆောင်ရွက်နေတဲ့ဦးရဲမျိုးဟင်းကသူ့ရဲ့ X စာမျက်နှာမှာရေးသားထားပါတယ်
နိုင်ငံရေးလေလာသုံးသက်သူဦးအောင်သူငင်းကတော့အခုလိုဆရာနာတင်တာစီမှာဒီဥပဒေထုတ်ပြန်တာမတင်တော့ပါဘူးဒီမိုကရေစီအစိုးရအောက်မှာဖြစ်တဲ့ဥပဒေဖြစ်ပါတယ်ပြည်ရင်းစစ်တိုက်နေတဲ့အချိန်ဖြစ်ပါတယ်ဒီပါရင်လည်းမဟုတ်ပါဘူးဒီဥပဒေဟာတော်တော်လေးပြဿနာရှိတယ်လို့ BBC မြန်မာပိုင်းကိုပြောကြားခဲ့တာတွေ့ရပါတယ်နိုင်ငံရေးလေလာသုံးသက်သူတွေအများစုကတော့စစ်တပ်ဟာတိုက်ပွဲတွေမှာကြာဆုံးသူတွေများလာသလိုလက်လက်ချသူတွေဗတ်ပြောင်းသူတွေလည်းများလာပါတယ်ဒါပြင်နိုင်ငံအလှမ်းမှာစစ်မျက်နှာတွေဖွင့်ထားရတော့တပ်သားလိုအပ်ချက်ကများလာပါတယ်။လူတွေကစစ်တပ်ကိုယုံရှာမုန်းတီးတာတော့တက်ထဲလဲမဝင်ကြတော့ပါဘူး။ဒါကြောင့်အင်အားနည်းလာတဲ့စစ်တပ်ဟာတပ်သားတွေရရှိရေးအတွက် ပြည်သူစစ်မှုထံဥပဒေထုတ်ပြန်ပြီးတော့အမိန့်နဲ့အတင်းအကျပ်စစ်သားတစ်စုဆောင်တာဖြစ်တယ်လို့ယူဆကြပါတယ်။ဒီဥပဒေကိုအတင်းအကျပ်အကောင့်ထဲဖော်ရင်ဘလို့အကျိုးဆက်တွေဖြစ်လာမလဲဆိုတော့ကိုတက်ထွေးနိုင်ရဲ့အမေကိုတော့နိုင်ငံရေးဝေဘတ်သုံးသက်သူဆရာတန်းဆိုးနိုင်ကဝရုံးသုံးကအခြေအနေမျိုးဖြစ်သွားနိုင်ပါတယ်။ပြီးတော့စစ်မှုထမ်းဖို့ကိုနှီးမျိုးစုံနဲ့ရှောင်ကြမှာပေါ့ဗျာလို့ဖြေကြားခဲ့ပါတယ်
။ပြည်သူစစ်မှုထမ်းဥပဒေကိုဗိုလ်ချုပ်အောင်ဆန်းတို့ခေတ်ကလည်းစဉ်းစားခဲ့ကြတယ်။လွတ်လပ်ရေးရပြီးခေတ်ဝန်ကြီးချုပ်ဦးနုလက်ထက်1959ခုနှစ်ကလည်းဥပဒေပြဋ္ဌာန်းခဲ့ဘူးတဲ့မဟုတ်လားလို့စောရကတက်သူတွေလည်းရှိပါတယ်။ဒါပေမဲ့ရည်ရွယ်ချက်ချင်းကမတူပါဘူးဗိုလ်ချုပ်အောင်ဆန်းတို့ဝန်ကြီးချုပ်ဦးနုတို့ရည်ရွယ်တာကအခြားနိုင်ငံတစ်ခုခုနဲ့စစ်ဖြစ်ခဲ့ရင်ဒါမှမဟုတ်ပြည်ပနိုင်ငံတစ်ခုခုကမြန်မာနိုင်ငံကိုကျူးကျော်လာခဲ့ရင်တုံ့ပြန်ရင်ဆိုင်နိုင်ဖို့ပါအခုလိုပြည်တွင်းစစ်တိုက်ဖို့မဟုတ်တယ်လို့ပြည်သူရွေးချယ်ထားတဲ့အစိုးရတရားကိုဖြုတ်ချအာဏာသိမ်းတဲ့စစ်တပ်ကိုအကာအကွယ်ပေးဖို့မဟုတ်ဘူးလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကမှတ်ချက်ပေးပါတယ်နယူးယောက်တိုင်းသတင်းစာကြီးကတော့အခုထုတ်ပြန်လိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာလက်နက်တွေထုတ်ပေးပြီးစစ်တိုက်ခိုင်းဖို့တဲ့လက်နက်ခဲယမ်းတွေရိတ်ခါတွေတဲခိုင်းဖို့ပေါ်တာတွေအဖြစ်သုံးဖို့ဖြစ်နိုင်တယ်။မြန်မာစစ်တပ်ဟာအရင်ကလည်းပေါ်တာဆွဲပြီးပေါ်တာတွေကိုမိုင်းထောင်ထားတဲ့နေရာခြုံခိုတိုက်ခိုက်နိုင်တဲ့နေရာတွေမှာရှေ့ကနေတွားခိုင်းခဲ့တဲ့သမိုင်းတွေရှိခဲ့တယ်။အခုလည်းပြည်သူစစ်မှုထမ်းဥပဒေရဆင့်ခေါ်သူတွေကိုစစ်မြေပြင်မှာတိုက်ပွဲတွေမှာလူသားတိုင်းအဖြစ်အသုံးပြုနိုင်တယ်လို့စစ်တပ်ကိုဝေဖန်သူတွေကပြောတဲ့အကြောင်းဖေဖော်ဝါရီ23ရက်နေ့ကဖော်ပြတဲ့ဆောင်းပါးတစ်ပုဒ်မှာရေးသားထားပါတယ်။အဲ့ဒီသတင်းကိုကြားလိုက်ရချိန်မှာခေါင်းကိုဆင်းနှင်းတယ်လို့ခံစားလိုက်ရတယ်လို့အသက်45နှစ်အရွယ်ဒေါ်သိန်းဟန်ကပြောတဲ့အကြောင်းဒေါ်သိန်းဟန်မှာပြည်သူစစ်မှုထမ်းဥပဒေနဲ့အကျုံးဝင်နေတဲ့တာသမီ3ယောက်ရှိတယ်လို့နယူးယောက်တိုင်းဆောင်းပါးကဖော်ပြထားပါတယ်။အဲ့ဒီဆောင်းပါးမှာပဲပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်တာနဲ့ပတ်သက်ပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူရှိနေဒီဦးကြီးမြင့်ကလေဒါစစ်တပ်ရဲ့တည်ရရှင်ရေးဖြစ်နေတဲ့အနေအထားကိုပြနေတာပဲဘယ်လောက်အင်အားရှိနဲ့နေပြီးတော့ရှုံးနေနေတယ်တပ်သားတစ်စုဆောင်မှုဘယ်လောက်ရုန်းကန်နေရတယ်ဆိုတာပြတာနေတာဖြစ်တယ်စစ်တပ်ဟာတကယ့်ကိုဖျို့ဖျဲဖြစ်နေပြီဆိုတာကိုပြတာနေတာဖြစ်တယ်လို့ပြောကြားထားတာတွေ့ရပါတယ်
အမျိုးသားညီညွတ်ရေးအစိုးရကတော့စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေကိုကြေညာချက်တစ်စောင်ထုတ်ပြန်ပြီးတော့ကန့်ကွက်ထားတာတွေ့ရပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာတရားမဝင်တဲ့ထုတ်ပြန်ချက်ဖြစ်ပြီးတော့ပြည်သူလူထုအနေနဲ့လုံးဝလိုက်နိုင်ရမလို့ပါဘူး။ဒီဥပဒေကြောင့်ပြည်သူလူထုကြုံတွေ့ရမယ့်ဘေးဒုက္ခများလျော့နည်းစေဖို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့မဟာမိတ်များနဲ့ပူးပေါင်းပြီးတော့လိုအပ်တဲ့ကာကွယ်မှုတွေကူညီမှုတွေလှုပ်ဆောင်သွားမယ်လို့ NUG ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင် NUG ကြေညာချက်မှာဆရာနာရှင်စနစ်နဲ့အကြမ်းဖက်ဆဲအုပ်စုကိုအပြစ်ပြချေမုန်းနိုင်မှသာပြည်သူအသက် OA စည်းစိမ်လုံခြုံမှုနဲ့လွတ်လပ်မှုအပေါ်အာဓမ္မချိန်ချောင်းမှုတွေကလွတ်မြောက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့တော်လိုက်ရင်အင်အားစုတွေနဲ့ပူးပေါင်းပါဝင်မှုအရှိန်ကိုပြင့်တင်ကြပါလို့ NUG ကြေညာချက်မှာတိုက်တွန်းထားတာတွေ့ရပါတယ
်။ပြည်သူစစ်မှုထမ်းဥပဒေအပါအဝင်လက်ရှိမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိုးရိမ်ထိတ်လန့်မှုမလုံခြုံမှုနဲ့ဆင်းရဲဒုက္ခတွေဟာ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းမှုရဲ့အကျိုးဆက်တွေကြောင့်ဆိုတာထင်ရှားလာပါတယ်။ဒီအကျိုးဆက်တွေကလွတ်မြောက်ဖို့ဆိုရင်တော့စစ်အာဏာရှင်စနစ်ချုပ်ငိမ့်ဖို့လိုပါမယ်။နိုင်ငံရေးအကဲခတ်တူကတော့စစ်ကောင်စီပြုတ်ကျဖို့စစ်အာဏာရှင်စနစ်ချုပ်ငိမ့်ဖို့ဆိုရင်အခုဆင်နွှဲနေတဲ့ဒေါ်လာရေးကြီးအောင်မြင်ဖို့လိုပါတယ်။ဒေါ်လာရေးအောင်မြင်ဖို့ဆိုရင်ဒေါ်လာရေးအင်အားစုတွေကြားစီအရာပူပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့အခြေခံနိုင်ငံရေးသဘောတူညီချက်တွေရရှိဖို့လည်းလိုအပ်ပါတယ်။အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူ USIP ကမှတ်ချက်ပေးတယ်လို့ပါပဲ။ဒေါ်လာရေးအင်အားစုတွေဟာစစ်မြေပြင်မှာတိုက်ပွဲတွေပိုအားကောင်းလာပြီမယ်လို့နိုင်ငံရေးအရာတိုးတက်မှုကတော့နှေးကွေးနေတယ်တဲ့။အဲ့ဒီတော့ပူပေါင်းဆောင်ရွက်မှုကြောင့်တိုက်ပွဲတွေအားကောင်းလာတယ်လို့နိုင်ငံရေးတိုးတက်မှုအားကောင်းလာအောင်လည်းကြိုးစားကြဖို့လိုပါတယ်လို့အကြံပြုပြောကြားပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုဆက်လက်ထုတ်လွှင့်မဲ့ဒီ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်မှာလဲဒီပြည်သူဒီစစ်မှုထမ်းဥပဒေဘာကြောင့်စစ်ကောင်စီကအသက်သွင်းလိုက်တယ်လဲဆိုတာနဲ့ပတ်သက်လို့ကြားကြရမှာပါ တပ်ဖွဲ့ဝင်အင်အားပြုံးတိလာတဲ့စစ်ကောင်စီကအခုလာတဲ့မှာပြည်သူစစ်မှုထမ်းဥပဒေကိုအာဏာတီကြောင်းအမိန့်ထုတ်လာပါတယ်။အဲ့ဒီအကြောင်းအရာနဲ့ပတ်သက်လို့ ISP မြန်မာရဲ့ဒီတပတ်မြင်ကွင်းကျယ်မှတ်စုမှာအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင
်။2010ပြည်နှစ်တုန်းကပြဋ္ဌာန်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကို73နှစ်ကျော်ကြာမှစစ်ကောင်စီကအသက်သွင်းလိုက်ပါတယ်။ဒီဥပဒေဟာဗိုလ်ချုပ်မကြီးတန်းရွှေစင်္ကန်လေးအချိန်2010ပြည်နှစ်နိုဝင်ဘာလစမ်းမှာပြဋ္ဌာန်းခဲ့တာပါ။ဥပဒေအရစင့်ခေါ်တာတွေကိုလာမယ့်တကြံကာလအပြီးမှာစတင်မယ်လို့ဆိုထားပါဗျ။အပတ်စဉ်တစ်ခုမှာလူ 9,000 နှုန်းနဲ့တစ်လတစ်ချိန်ခေါ်ယူဖို့စစ်ကောင်စီကရည်မှန်းထားပါဗျ။တစ်နှစ်အတွင်းလူဝင်အား 6,000 နှုန်းထိခေါ်ယူဖို့ပြင်ဆင်နေပါဗျ။စစ်ကောင်စီရဲ့အစီအမံဟာပြုံးတိနေတဲ့စစ်ရင်အားကိုပြန်ဖြည့်ဖို့ကြိုးစားတာဖြစ်နိုင်ပါဗျ။စစ်ကောင်ဆောင်တွေရေမှန်းကြံရွယ်တဲ့စင်အားနဲ့အမှန်ရှိတဲ့အင်အားဟာ1990ပြည့်လွန်နှစ်တွေကတည်းကကွာဟချက်ကြီးကြီးမားမားရှိနေပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေဟာစစ်တပ်ရဲ့အင်အားကိုမြန်မာနိုင်ငံလူဦးရေစုစုပေါင်းရဲ့100ခန်းလုံးအထိတိုးချဲ့ဖို့ကြံရွယ်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူဦးရေ52တန်းကျော်ရှိရာကြောင့်စင်အား5သိန်းအထိထားဖို့ရည်မှန်းခဲ့တာပါ။2021ခုနှစ်အာဏာမသိမ်းခင်မှာတော့စင်အား3600ဝန်းကျင်ပဲကျန်ပါတယ်။အနာသိမ့်မှုအလွန်မှာတော့ကြဆုံးတာတက်ပြေးတာလက်နှက်ချတာစီရမ်မလုပ်တာတွေကြောင့်စင်ရတသိန်းတော်မပြေနိုင်တော့ပါဘူးတရင်တစ်ဖွဲ့ဖွဲ့စည်းပုံတွေရထားချက်မပြည့်မီတော့ပဲဇက်တိုက်ကြဆင်းလာတာကိုလည်း ISP မြန်မာရဲ့သုတေသနလေးလံမှုတွေအရတွေ့ရပါတယ်စစ်တပ်ဟာတိုက်ခိုက်ရေးတရင်တရင်ကိုအင်အား920ကနေ950အထိဖြည့်တင်းမှုရထားပါတယ်။ဒါပေမဲ့အဲ့ဒီရထားချက်ပြည့်မီအောင်ဘယ်ချိန်တုန်းကမှမဖြည့်ဆည်းနိုင်ခဲ့ပါဘူး။1990ပြည့်နှစ်တွေကတရင်တစ်ခုမှာအင်အား600ကျော်ရှိခဲ့ပေမဲ့အခုနှစ်ဇူလိုင်လမှာ132ဦးဝင်းကျင်သာကျန်ရှိပါတော့တယ်။စစ်စင်ရေးတစ်တုံညာနှစ်ခွန်ကာလအတွင်းကုန်းကျမ်းမှာလက်နက်ချခဲ့တဲ့ခလာရ125မှာဆိုရင်တပ်ဖွဲ့ဝင်အင်အား93ဦးပဲရှိပါတယ်။တရင်အလိုက်ရထားချက်ပြည်မီဖို့တပ်သားတွေစုဆောင်တာကိုနည်းမျိုးစုံသုံးဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။တနစ်ကိုတပ်သားသက် 9,600 ဝန်းကျင်စုနိုင်ဖို့ရထားတာကိုလေးလာမှုတွေအရသိရပါဗါး။2020ပြည်နှစ်မတိုင်ခင်အထိတစ်လမှာတပ်သားသက် 1,000 ဝန်းကျင်ပဲစုနိုင်ခဲ့ပါဗါး။အဲ့ဒီစုဆောင်မှုထဲမှာတပ်ပြည်သူကလည်းတစ်လ400ဝန်းကျင်ပုံမှန်ရှိနေခဲ့တာပါ။အတရင်စုဆောင်နိုင်လာကတနစ်စာမျှော်မှန်းချက်ရဲ့ 9.500 ခန့်တော့ပဲရှိပါတယ်။အဲဒီလိုအခြေအနေတွေမှာပြည်သူစစ်မှုထမ်းဥပဒေကိုအသက်သွင်းလိုက်တာပ
SP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်အခုဆက်လက်ပြီးတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပ
ါ။ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မြင့်ဆိုတဲ့တော်ရရှင်ကစာတူတူလေးရေးလာပါတယ်။ Messenger ကနေစာရေးလာတာအမြဲတော့ထောင်မြစ်တာရွှေရထုမကပါတဲ့။ဟုတ်ကဲ့ပါရှင်။ကျေးဇူးအထူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးပါရစေ။
ခုတော့ဒီတလောမြန်မာပြည်သူတရက်လုံးရင်ပူစိတ်တော့ကအကြီးကျယ်ရောက်နေရတဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးတော့ပါမယ်။လူလူတရက်လုံးရင်ပူနေတယ်ဆိုတော့သောရရှင်တွေသိလောက်ပြီးထင်ပါရဲ့နော်။ဟုတ်ပါရဲ့မြန်မာနိုင်ငံမှာနိုင်ငံသားတွေပဲဖြစ်မနေစစ်မှုတမ်းရမယ်ဆိုတဲ့ကိစ္စပါ။ဒီမှာသောရရှင်တယောက်ကငရဲပြည်မှာပေးစာ sorry မြန်မာပြည်မှာပေးစာဆိုပြီးတော့မြန်မာပြည်ကိုငရဲပြည်နဲ့တင်စားပြီးတော့ရေးလာတဲ့စာကိုဖော်ပြပေးခြင်းပါလေ
။ကျွန်တော်ကဘာမှသုံးစားလို့မရတော့တဲ့သတို့မဟာသတိသူတို့မှာအောင်ပဒန်းမှာမင်္ဂလာပါ VOA လို့နှုတ်ခွန်းဆက်တာဘူးလေအာရင်ကုန်ခန်းနေပါပြီ။ဘာလို့အာရင်ကုန်ခန်းနေလဲဆိုတော့ကုံစင်းတော့ကမိဘဂျေဇူးမြစ်မူတောင်ထက်ကြီးမားနေလို့ပါ။စစ်မှုမထမ်းမနေရဆိုတဲ့ဥပဒေအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့သဘောထားကို VOA ကတဆင့်စစ်ကောင်စီကိုပြောပြပေးပါ။ကျွန်တော်ကစစ်မှုလည်းထမ်းကျင်ပါတယ်။စစ်ထဲလည်းဝင်ကျင်ပါတယ်။ဗိုလ်ချုပ်မှုကြီးယာရူးကိုတခါတည်းရမယ်ဆိုရင်ပေါ့လေ။ဂျေဇူးကျင်ပါတယ်။ VOA 1.2 1.3 အားလုံးကျမ်းမာနေကောင်းကြပါစေ။မြမပြည်ကြီးလည်းအမြန်ငြိမ်းချမ်းပါစေဗျာ
။ပေးစုနဲ့ပြေးကြပါစေနော်။ဟုတ်ကဲ့။သတို့မဟာသီရိသူဓမအောင်ပဒန်းရှင်။ဘိုးချုပ်မှုကြီးရာတို့ရပြီဆိုရင်လည်းစာရေးပြီးတော့ပြောပြပါအောင်ဥမာချင်ပါရဲ့နော်။နောက်ထပ်သရရှင်ပခုတ်ကူကကိုမျိုးကတော့
စာမရေးဖြစ်တာလဲကြပေါ့။ကျွန်တော် VOE ကိုတော့အမြဲလိုလိုနားထောင်ဖြစ်နေပါတယ်။အခုလဲအိတ်မပြောလို့မြန်မာနိုင်ငံရဲ့လက်တလောအလှုပ်ခတ်ဆုံးစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းချက်ဆိုတာကြီးအပေါ်ဘလို့မှလက်သင့်ခံနိုင်စရာမရှိတဲ့အတွက်ရင်ဖွင့်ရတဲ့သဘောပါဗျာအမှောင်မိုက်ဆုံးညတွေကိုဖျက်ဆီးနေရတယ်လို့အော်မြန်မာပြည်မှာလူဖြစ်ရတဲ့ဒုက္ခရဲ့အစင်းအဆုံးအကြောင်းတရားတွေကိုပြောလို့တောင်ကုန်နိုင်ပွဲရာမရှိတော့ပါဘူးဗျာခုတော့လဲမျော်လင့်ရှင်တန်ခြင်းမှာလွတ်လပ်မျှတတဲ့ဘဝရဲ့အဓိပ္ပာယ်ရှိခြင်းတွေကသာအမြန်ဆုံးရရှိနိုင်ပါစေလို့ဆုတောင်းရင်းVOA Y.da အားလုံးလည်းပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ
ပကောက်ကူကကိုမျိုးဖြစ်ပါရင်ဒီသောရရှင်ကအမောင်မိုက်ဆုံးညတွေကိုဖျက်ဆီးနေရပါတယ်ဆိုလို့မမြဲတဲ့နေရာမှာသဘောတရားရရှင်တော့အမောင်ဆိုတာလည်းအမြဲတမ်းရေရှည်တည်တတ်မဲ့အရာမဟုတ်ပါဘူးနော်အမောင်လွင်တော့သေချာတာအမောင်လွင်ရောင်နေလာပြီးတော့အလင်းရမှာဖြစ်ပါတယ်နော်ထာတော်ရှင်တယောက်ကတော့ကျေးဇူးပြုပြီးတော့အကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုပြီးတော့စာရင်းနေကြတော်ရရှင်စာရှိရှိတစ်စောင်ရေးလာတာပ
ါမပြောမပြီးမတီးမမီဆိုတဲ့သကပုံလေးရှိနေလို့သာတကယ်ကိုပြောကိုမပြောချင်ပါဘူး UN ဆိုတဲ့ကုလသမဂ္ဂကြီးပေါ့ဗျာအတန်းဖက်မြန်မာစစ်ကောင်စီက3နှစ်ကျော်နေစဉ်နေတိုင်းစစ်ရာဇဝတ်မှုလူမျိုးတွန်းတပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေပက်ပက်ဆက်ဆက်ရိုးရိုးမမာကျူးလွန်နေတာပါဗျာဗီဒီယိုမှတ်တမ်းတွေဂျိုဒူဓာတ်ပုံတွေအခင်းဖြစ်ရာဒေသခံမျက်မြင်ထွက်ဆိုချက်တွေတက်တဲ့အချက်လက်အများကြီးလည်းရှိနေတာပါဗျာအဲ့ဒီလိုအခြေအနေကိုတော့မှအာတူဘီလည်းအခုထိဝင်မလာပါဘူးကိုကတာဝန်မခံတာဝန်မယူလှည့်လျူရှုပြီးတာဝန်မဲ့လုပ်နေလို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပေးလာဆိုတော့လေအခုထိလွှဲမပေးသေးပါဘူးအတော်လေးတော့ခက်နေပါပြီဗျာအဲ့ဒီလို UN ကတာဝန်မကြည့်လို့လေအကြမ်းဖက်မြန်မာစစ်တပ်ကUN တကဘိတ်စီဝေးလုံနေတော့မှာပဲကရားပြည်ကဂရင်းနီကလေးစာတင်ကြောင်းကိုဂျက်တိုက်လျင်နဲ့ဘုံကျဲတပ်ဖြတ်ပြလိုက်တာကြည့်ရင်အကြမ်းဖက်စစ်တပ်ကမင်းတို့ UN နဲ့နိုင်ငံတကာကိုငါတို့ကမထင်မဲ့မြင်စော်ကားမော်ကပြုတ်လိုက်တဲ့ပုံစံပဲလीဗျာ UN အစည်းအဝေးတိုင်းမှာမြန်မာပြည်သူတွေခံစားနေရတဲ့စစ်ရာဇဝတ်မှုလူမျိုးတွန်းတပ်ဖြတ်မှုလူအခွင့်ရေးချိုးဖောက်ခံရမှုကျူးလွန်နေတဲ့လက်တွေ့မြေပြင်အခြေအနေမှန်တွေတင်ပြတောင်းဆိုနေတဲ့ဦးကျော်မိုးထွန်းတို့Tom Andrew တို့ကိုလည်းနည်းနည်းလေးတော့သနာကြပါဦးဗျာအခုပိုဆိုးလာတာကစစ်မှုတန်းဥပဒေဆိုပြီးလူငယ်တွေအကုန်လုံးတတ်သေးဆွဲသွင်းပြီးတော့အလုံးရင်းနဲ့ပြည်သူအချင်းချင်းလူသက်ပွဲကြီးကျင်းပဖို့စိုင်းမြင်လာပြန်ပါပြီပြည်ပကျူးကျော်ရန်တိုက်စရာလည်းမရှိပါဘူးပြည်သူအချင်းချင်းနားလေပါရဲ့အုပ်စုဖွဲ့လူသက်ခိုင်းနေတာပါဗျာနိုင်ငံတကာတို့ UN တို့က R2B ဝင်ဖို့ကတော့အချိန်သင့်နေပြီလို့ပြောရမှာထက်တော့နောက်ကျနေပါပြီနိုင်ငံကနဲ့ UNG တို့ဘက်ကလူလူချင်းကိုချင်းစာကြပါအောင်ဗျာမြန်မာပြည်သူတွေရဲ့အသက်တွေကိုတန်ဖိုးထားတယ်ဆိုရင် R2B ကိုအမြန်လှုပ်ပေးပါ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေအကြမ်းဖက်စစ်ကောင်းဆောင်တွေကိုအမြန်ဆုံးတရားစွဲဖမ်းဆီးပေးကြတော့ပါလားဗျာလက်ပိုက်ကြည့်မနေပါနဲ့လို့တောင်းပန်ပါတယ်ဗျာ VOA ရေးကျေးဇူးတင်ပါတယ်ကုလကြီးကြားအောင်ပြောပေးပါဦ
းဟုတ်ကဲ့ဒီတော်ရရှင်ပြောလို့မျိုးစစ်မှုတန်းဥပဒေဆိုပြီးတော့လူငယ်တွေအကုန်လုံးတတ်သေးဆွဲထည့်ပြီးတော့အလုံးရင်းနဲ့ပြည်သူချင်းချင်းလူသက်ပွဲကြီးကျင်းပကိုဆိုင်းပြနေပါပြီ။ဒီမှာပြည်ပကျူးကျော်ရန်တိုက်စရာလည်းမရှိဘူးဗျာတဲ့ သူရေးသွားတာဟုတ်ပါရဲ့နော်နိုင်ငံတွေရဲ့လိုအပ်ချက်ကြောင့်စစ်မှုထမ်းခိုင်းတဲ့ပြည်ပကျူးကျော်ရန်တိုက်စီရာမရှိဘူးဆိုတာမှန်ပါတယ်ကမ္ဘာမှာကနိုင်ငံတွေရဲ့လိုအပ်ချက်ကြောင့်စစ်မှုထမ်းခိုင်းတဲ့ဥပဒေနဲ့နိုင်ငံတွေရှိတယ်ဆိုပေမဲ့လည်းအဲ့ဒီနိုင်ငံတွေကဒီသောရရှင်ပြောသလိုမျိုးပြပရင်ရှိရှိဒါမှမဟုတ်ရင်လည်းပင်မစစ်တဲ့အရာကိုရှော့ချထားနိုင်အောင်လို့စစ်မှုထမ်းတဲ့စစ်သားတွေအားကိုယူပြီးတော့စစ်အင်အားဖြည့်တင်းတဲ့နိုင်ငံမျိုးတွေအလဲကျစစ်မှုထမ်းခိုင်းတာဖြစ်ပါတယ်နော်မြန်မာနိုင်ငံမှာတော့အခုခေတ်အချိန်ကာလမျိုးမှာစစ်မှုထမ်းခိုင်းတာကပြည်ရင်းစီရေးပဋိပက္ခမှာအသုံးပြုမှာကျင်းနေတယ်လို့စောင့်ကြည့်အကြေကတွေဝေဖန်သုံးသပ်နေတာဖြစ်ပါတယ်ရရှိနေတဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါသေးတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နဲ့ချင်းအဆက်အသွယ်မရလို့ပါဆိုပြီးတော့တရရှင်တယောက်စာရေးလာတာကိုဖော်ပြပေးချင်ပါသေးတယ်
။မင်္ဂလာပါ VOA ရေကျွန်တော်တို့ချင်းပြည်နယ်ပလဝါမြို့မှာဖုန်းလိုင်းပိတ်နေတာတလားရှိပါပြီ။ဇန်နဝါရီလ9ရက်ကနေဖုန်းလိုင်းပိတ်နေတာလေ။အဆက်အသွယ်လည်းမရလို့စိတ်ပူနေရတာညညဆိုအိတ်လို့မပြောဘူးဗျ။မိသားစုတွေစိတ်ပူပါနေတာလိုင်းပေါ်မှာကစကားစစခန်းအေးအေးသိမ့်ပိုက်တာကြားတယ်ဖုန်းလိုင်းကတော့မဖွင့်သေးဘူးကျွန်တော်မိမနဲ့တမီးနှစ်ယောက်အတွက်စိတ်ပူလို့ VOA ကနေတဆင့်အေးအေးခေါင်းဆောင်တွေကိုဖုန်းလိုင်းဖွင့်ပေးပါလို့တောင်းဆိုချင်ပါတယ်ကျေးဇူးတင်ပါတယ် VOA
ဒီတော်ရရှင်ကတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကရေးလာတဲ့စာဖြစ်တဲ့အတွက်ကြောင့်လို့အခုစာဖော်ပြပေးတဲ့အချိန်မှာတော့အခြေအနေကပြောင်းလဲကောင်းပြောင်းလဲနိုင်ပါရဲ့နော်ဒါပေမဲ့အခုလိုမျိုးစည်ရေးပိပခါဖြစ်ပြီးဆိုရင်ဂျာရီကပြည်သူတွေအထိနာရတာမလို့အဝေးရောက်မိသားစုတွေလည်းအခုလိုမျိုးပူပန်နေကြရတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။သရရှင်ရဲ့အားလုံးပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးရောက်ရှိနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်ရင်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရင်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေးတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေးတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မအေးသနာကြအပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့ကမ္ဘာတစ်လွှာထူးခြားဆန်းများသတင်းအစီအစဉ်ကိုကြည့်ရအောင်ပါ။ချစ်သူများနေ့မှာကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံသမရရွေးကောက်ပွဲမှာဘာလီကျွန်းမှာရှိတဲ့မဲယုံတစ်ခုဟာအသေးပုံဘောလုံးပန်းရောင်တွေချောကလက်တွေတရားလုံးတွေနဲ့မဲဆန္ဒရှင်တွေကိုကြိုဆိုခဲ့ကြပါတယ်။တခါပြင်သစ်နိုင်ငံသားတယောက်ဟာအမြင့်ပေ23ပေကျော်ရှိတဲ့ Eiffel မျောစင်ပုံစံတူတစ်ခုကိုမီချစ်ဆန်တစ်သားချောင်းလေးတွေနဲ့တိဆောက်ပြီးတော့ Guinness ကမ္ဘာမှတ်တမ်းစံချိန်ချိုးလိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှာထူးခြားဆန်းပြားသတင်းတွေကိုကိုငိမ့်ချမ်းနဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင်။
ီကနေ့သတင်းပတ်ဖေဖော်ဝါရီလ14ရက်ဗလန်တိုင်းဒေးချစ်သူများနေ့ကကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာဘာလီကျွန်းမှာရှိတဲ့မဲယုံတစ်ခုဟာအသေးပုံဘောလုံးပန်းရောင်တွေချောကလက်တွေတခြားလုံးတွေနဲ့မဲဆန္ဒရှင်တွေကိုကြိုဆိုခဲ့ကြပါတယ်အမှတ်26တန်ဂျွန်ကန်စရီမဲယုံကအမျိုးသမီးဝန်ထမ်းတွေအားလုံးဟာပန်းရောင်ရိုးရာဝတ်စုံတွေကိုဝတ်ဆင်ခဲ့ကြပြီးမဲပေးပြီးရဲ့သူတိုင်းကိုချောကလက်နဲ့တခြားလုံးတွေပေးခဲ့ကြတာပါအခုလိုလှုပ်ဆောင်တဲ့အတွက်မဲပေးရတာပျော်စရာကောင်းလာတယ်လို့ပထမဆုံးအချိန်မဲပေးခွင့်ရသူနီကိုမန်ကပြောပါတယ်ချစ်သူများနေ့မှာကိုကြိုက်တဲ့သူကိုမဲပေးခွင့်ရတာဟာချစ်ချင်းမြတ်တာကိုဖော်ပြခွင့်ရတာပဲလို့တခြားမဲဆန္ဒရှင်တဦးဖြစ်တဲ့အက်ဂက်ဆူပရတာကလည်းပြောပါတယ်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုနေရာကိုဆက်ခံမဲ့သူကိုရွေးနေတာဖြစ်ပြီးကမ္ဘာအကြီးဆုံးနဲ့အရှုပ်ထွေးဆုံးရွေးကောက်ပွဲကိုတရက်တည်းအပြီးကျင်းပတာလည်းဖြစ်ပါတယ်။အင်ဒိုနီးရှားလူဦးရေတန်း290ကျော်မှလူဦးရေတန်း100ကျော်လောက်ကမဲပေးခွင့်ရှိတာလည်းဖြစ်ပါတယ်ရှင
်။ထိုင်းနိုင်ငံအရှေ့ပိုင်းချုံဘူရီခရိုင်မှာချစ်သူများနေ့အထိမ်းအဖြစ်ဇုံတွဲ၉တွဲဟာဆင်တွေစီးပြီးမင်္ဂလာဆောင်ခဲ့ကြပါတယ်။မင်္ဂလာပွဲမှာထိုင်းရိုးရာဝတ်စုံတွေဝတ်ဆင်ထားကြပြီးကပြဖြောဖြေသူတွေရဲ့နောက်မှာစင်တွေနဲ့စီတန်းလှည့်လည်ခဲ့ကြတာပါလုံနုအပူပိုင်းဥယင်ကြီးထဲမှာကျင်းပတဲ့ဒီမင်္ဂလာပွဲမှာဒေသခံတာဝန်ရှိသူတို့ကတက်ရောက်ပြီးအတိမတ်ပြုလက်ထပ်စာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်စင်တွေနဲ့အခုလိုရိုးရာမင်္ဂလာဆောင်ပွဲကျင်းပတာဟာထိုင်းနေအတွက်ရှေးရခင်ကလေးကအမျက်တနိုးတန်ဖိုးထားတဲ့ထုံတန်းအစဉ်လာတစ်ခုဖြစ်တယ်လို့မင်္ဂလာဆောင်ခဲ့သူတို့သမီးတို့ကပြောပါတယ်ခင်ဗျာ
ဘာဒဝဲနိုင်ငံပေါင်းစုံမှာပုံစံပေါင်းစုံနဲ့ချစ်သူများနေကိုဆင်နွှဲခဲ့ကြပေမဲ့အိန္ဒိယနိုင်ငံမှာတော့ချစ်သူများနေချင်းပါတာကိုအနောက်တိုင်းယဉ်ကျေးမှုလွှမ်းမိုးတယ်ဆိုပြီးကန့်ကွက်ဆန္ဒပြကြသူတွေလည်းရှိပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းဟိုက်ဒရာဘတ်မြို့မှာဟိန္ဒူအမျိုးသားစစ်သွေးကြွအဖွဲ့ဝင်တွေကချစ်သူများနေအထိမ်းအမှတ်ကပ်ပြားတွေကိုမိရှုဆန္ဒပြခဲ့ကြပြီးတော့2019ခုနှစ်ကအသေးခံကားဘုံခွဲအတိုက်ခိုက်ခံခဲ့ရတဲ့ကိစ္စကိုသတိရအောင်မေ့နေတာကပိုကောင်းတယ်လို့ပြောကြားခဲ့ကြပါတယ်။ဖေဖော်ဝါရီ14ရက်2019ခုနှစ်တုန်းကကက်ရှမီးယားဒေသမှာရှိတဲ့ရဲစခန်းတစ်ခုကိုစစ်သွေးကြွတအူကအသေးခံကားပုံးခွဲတိုက်ခတ်ခဲ့ပြီးအဲ့ဒီမှာရှိတဲ့ရဲအယောက်40သေဆုံးခဲ့ရပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယနိုင်ငံမြောက်ပိုင်းမှာရှိတဲ့နာမည်ကျော်အချစ်ရဲ့တင်ဂီတာတစ်ခုဖြစ်တဲ့ Taj Mahal ဂူဘိမှန်ကြီးမှာတော့ချစ်သူများနေမှာလာရောက်လဲပတ်ကြတဲ့ဇုံတွဲတွေကဘာလက်ခီးသွွားတွေနဲ့စီကားနေပါတယ်ရှင်။
ဒါကတော့ထူးခြားဆန်းများကမ္ဘာသတင်းအစီအစဉ်ကိုကိုငိမ့်ချက်နဲ့မက်ခင်ပြူတွေတင်ဆက်ခဲ့တာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်ဂါဇာဒေသမှာမနေ့ညဘက်ကနေဒီနေ့တနင်္ဂနွေနေ့အထိအစ္စရေးစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အနည်းဆုံး18ဦးသေဆုံးကြောင်းစစ်ဘက်ဆိုင်ရာဝန်ထမ်းတွေနဲ့ကိုယ်တိုင်တွေ့သူတွေကပြောပါတယ်ဒီချိန်ထဲမှာပဲအပြစ်ခတ်ရစေးရေးအတွက်ကုလသမဂ္ဂကဆုံးဖြတ်ချက်မူကြမ်းရေးဆွဲထားတာကိုဗီဒီယိုအနာသုံးပယ်ချမယ်လို့အမေရိကန်ကသတိပေးထားတာပါ။အစ္စရေးအဓိကမဟာမိတ်အမေရိကန်ကကုလသမဂ္ဂဆုံးဖြတ်ချက်အစားအပြစ်ခတ်ရစရေးနဲ့ဟာမတ်စ်တွေဖမ်းဆီးထားတဲ့ဇာကနီပြန်လွတ်ပေးသဘောတူညီချက်ရဖို့မျှော်လင့်နေတာပါ။အချင်းတောင်တဲ့သေဆုံးသွားခဲ့တဲ့ရုရှားတပ်ခံကောင်းဆောင်အလက်စီနာဗာနီအတွက်ဝန်ထမ်းချင်းထိမှန်ကျင်းပခဲ့ကြသူလူပေါင်း400ကျော်ရုရှားမှာဖမ်းဆီးခံခဲ့ရကြောင်းလူခွင့်ရေးလုံခြုံရေးဖွဲ့တစ်ခုကပြောလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်သူအတိုက်ခံခေါဆောင်ကိုအမတ်တရဂုံပြူတဲ့ခန်းသားတွေအောက်မေပွဲထိမ့်မှတ်တွေနဲ့နိုင်ငံရေးအရဖိနှိပ်ခံရသူတွေအတွက်ရည်စူးပြီးပန်းတွေမိထုံးမွဲတွေကိုရုရှားနိုင်ငံကမျိုးတွေမှသာမကကမ္ဘာနိုင်ငံတွေမှာပါကျင်းပကြတာပါနိုင်ငံရေးအရဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့မှတ်တမ်းတွေပြုစုနေပြီးဥပဒေကြောင်းအရအကူအညီပေးနေတဲ့ OVD Info ဖွဲ့ကတော့ရုရှားနိုင်ငံကဒါဇင်နဲ့ချီတဲ့မျိုးတွေမှာစင်းနေညတိဖမ်းဆီးခံရသူ400တယောက်ရှိတယ်လို့ပြောဆိုထားပါတယ်ထိုင်းနိုင်ငံတရားရေးဝန်ကြီးကခံဝင်နဲ့ပြန်လွတ်ပေးဖို့ပြီးခဲ့တဲ့သတင်းပတ်မှာအတည်ပြုခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဟောတက်ဆေရှင်နာဝတ်ဒီကနေ့တင်းနေနေမှာပဲပြန်လွတ်လာပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ဟယ်လင်ကော်ဒီယန်ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့နက်ရှဝန်ကယ်လီဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ် BND ရဲ့အသွေအသွေကနေကြင်ဝေးကြပါစီရှင်ကျမတို့ရဲ့အစီအစဉ်တွေကို website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ရှင်လန်းချမ်းမြေကြပါစီကျမအင်ဂျင်နိုင်ပါ
This program has come to